Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ29ရက်ပုတ်တောက်ကြနေညဖက်990စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ24 25 30နဲ့51တို့ကနေတက်ရိုက်ဖန်ယူနာစနိုင်ပါတယ်ရှင်။ကျမကနန်းလောပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်မာတီညဖက်သတင်းတွေကိုမဲ့အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးသွားမှာပါ။ပါရီမာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့တဲ့အစွန်းရောက်တပ်တွေကိုနှိမ်နှင်းဖြိုခွဲသွားမှာဖြစ်တယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကကတိပေးပြောဆိုလိုက်တာ။နောက်ဒီတရုတ်နိုင်ငံမှာလူခွင်ရေးလှုပ်ရှားသူ3ဦးကိုတရုတ်အစိုးရကပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်လိုက်တာ။ဒီလိုထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးတော့ဖို့ရှိပါတယ်နားလောင်ရေး
။ကောင်းပါပြီရှင်။ NLD ပါတီကောင်းဆောင်တဦးဖြစ်တဲ့ဦးညံဝင်းရဲ့ဂျပန်နိုင်ငံခီးစင်နဲ့ပတ်သက်လို့ကြားရမှာကတော့
ဂျပန်ကလေတော်မားတွေရဲ့ဟိုအတုတဲ့ရေးအတွက်ပတ်မုန်းတာတွေကိုအတားပြင်းနေကိုသူတို့ဆက်ပြီးတော့ကူညီမယ်။
NLD ပါတီပြောခွင့်ရဦးညဝင်းပါရှင်နောက်ပိုင်းမှာအပြေဆုံးကြားရမှာပါဒါအပြင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစိုးရဖွဲ့စည်းပြီးချိန်မှာလက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဥက္ကဋ္ဌတောင်ဆန်းစုကြည်ကိုရိုင်းဦးဆောင်သွားမယ်ဆိုတဲ့သတင်းနဲ့ဖက်ကန့်ဒေတာဖက်မှာလူပေါင်း400ထက်မနည်းဆန္ဒပြနေတဲ့အခြေအနေတင်ပြချက်နဲ့အတူ AR တိုင်းမြောင်းများဖက်မှာလည်းမြစ်သိမ်းခံထားရတဲ့ပြည်သူတွေဆန္ဒပြကြတဲ့အကြောင်းတွေကိုကြားရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါဒီလိုသတင်းဆောင်မရင်မတိုင်ခင်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မှတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါအောင်ရှင
်အခုလတွင်ပါရီမြို့မှာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့တဲ့အစွန်းရောက်တပ်ဖွဲ့တွေကိုနှိမ်နှင်းဖြိုခွဲသွားမှာဖြစ်တယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကဒီကနေ့မှကတိပေးပြောဆိုလိုက်ပါတယ်အဲ့ဒီတိုက်ခိုက်မှုအတွင်းကွယ်လွန်သူတွေကိုရည်စူးပြီးကျင်းပတဲ့အခမ်းအနားမှာအခုလိုပြောကြားလိုက်တာပါ Paris Invalides အမျိုးသားအထိတ်မတ်အစအဦးမှာ IS စစ်သေးကြတွေရဲ့လက်ချက်ကြောင့်တည်ဆုံးသူ130ရဲ့အသက်နဲ့နာမည်တွေကိုရွတ်ဆိုပြီးတော့ဒီအခမ်းအနားကိုစတင်ကျင်းပခဲ့ပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းက Paris မြို့ကကစားရုံနဲ့နေရာတချို့မှာအပြစ်မဲ့သူတွေကိုစစ်သေးကြတွေကကိုမပတ်ထားတဲ့ဘုံတွေကိုဖောက်ခွဲပြီးတော့တိုက်ခိုက်ခဲ့တယ်လို့တနက်နဲ့လည်းပြစ်ခတ်ခဲ့ပါတယ်ပြင်သစ်နိုင်ငံမှာအဆိုးရွားဆုံးဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုအတွက်အထိမ့်မှအခမ်းအနားကျင်းပရမှာပြင်သစ်နိုင်ငံခေါင်းဆောင်တွေတည်ဆုံးခဲ့သူတွေရဲ့မိသားစုဝင်တွေအပါအဝင်ဒဏ်ရာရသူတွေလည်းတက်ရောက်ပါတယ်။သမ္မတအော်လန်ကစည်းလုံးညီညွတ်မှုရဲ့အရေးပါမှုကိုအလေးပေးပြောဆိုပြီးပြင်သစ်နိုင်ငံအနေနဲ့မုန်းတီးရန်လိုမှုမရှိသလိုအရှုပ်ပေးလက်မြောက်မှလည်းမဟုတ်ဘူးလို့ပြောဆိုသွားတယ်ဒါမှလည်းသူတို့ရဲ့ဘာသာရေးအဆုံးအမကိုတလွဲအသုံးချပြီးလူတွေဒုက္ခကြုံတွေ့ရအောင်လုပ်နေတဲ့ IS တွေကိုတော့အမြင့်ပြတ်ချေမှုန်းသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။
ဂျာမနီနိုင်ငံကိုအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်နေတဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံထားရတဲ့အမျိုးသားနှစ်ဦးကိုဂျာမနီရဲတွေကဒီကနေ့ပြန်လွှတ်ပေးခဲ့ပါတယ်။သူတို့ကိုဆက်ဖမ်းထားဖို့ဘာအထောက်ထားမှမရှိတာကြောင့်ပြန်လွှတ်ပေးတာလို့လည်းရဲတွေကသတင်းမီဒီယာတွေကပြောပါတယ်။အစ္စလာမ်ယဉ်ကျေးမှုစင်တာတစ်ခုကိုဝင်ရောက်စီးနှင်းချိန်မှာသူတို့ကိုဖမ်းဆီးထိန်းသိမ်းခဲ့တာပါ။လောလောဆယ်အထိတော့ဘာလင်မြို့မှာအကြမ်းဖက်တိုက်ခိုက်မှုစီစဉ်နေတဲ့အနေအထားတော့မတွေ့ရသေးဘူးလို့လည်းဘာလင်ရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါရယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာဒီလအတွင်းလူ130ကျော်တေဆုံးခဲ့ရတဲ့ပစ်ခတ်မှုတွေနဲ့ဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဥရောပအာဏာပိုင်တွေကလုံခြုံရေးတတိအကြီးအကျယ်ထားဆောင်ရွက်နေကြတာလည်းဖြစ်ပါရယ်ရှင်
လာမယ့် 2016 ရီယိုမြို့မှာကျင်းပမယ့်နွေရာသီအိုလံပစ်အားကစားပွဲအပါအဝင်နိုင်ငံတကာပြည်ခုံပြည်အားကစားပွဲတွေမှာရုရှားအားကစားသမားတွေပါဝင်ခွင့်ပိတ်ပင်ခံလိုက်ရပါတယ်။ရုရှားပြည်ခုံပြည်အားကစားသမားတွေဟာအစိုးရကိုယ်တိုင်ကတရားမဝင်စီးတုံးဆွဲမှုအပြည့်တဲ့အစီအစဉ်မှာပါဝင်နေကြတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပြီးတဲ့နောက်ကမ္ဘာအားကစားအသင်းကြီးတစ်ခုဖြစ်တဲ့နိုင်ငံတကာပြည်ခုံပြည်အဖွဲ့ချုပ်ကရုရှားပြည်ခုံပြည်အားကစားသမားတွေကိုနိုင်ငံတကာပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်အကန့်အသတ်မရှိပိတ်ပင်လိုက်တာဖြစ်ပါတယ်။အခုလိုပိတ်ပင်လိုက်တယ်ဆိုတာကိုတော့မော်နာကိုမြို့မှာကောင်စီအစည်းအဝေးတည့်ရကျင်းပပြီးမှနိုင်ငံတကာပြည်ခုံပြည်အဖွဲ့ချုပ်ကဂျာတာဘရီနေရုံကအတည်ပြုပြောကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ရုရှားပြည်ခုံပြည်အဖွဲ့ချုပ်ကဂျာနာစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုတာမျိုးလည်းမရှိပါဘူးလို့နိုင်ငံတကာပြည်ခုံပြည်အဖွဲ့ကပြောဆိုပါတယ်ခင်ဗျာ
UAE RS ဆော်ပွားများနိုင်ငံရဲ့အဘူဒဘိုင်းမြို့တော်မှာပထမဆုံးတရားဝင်အဖြစ်အစ္စရေးနိုင်ငံရဲ့အစိုးရဆိုင်ရာကိုယ်စားလှယ်အဖွဲ့ရုံးခန်းဖွင့်လှစ်မှာဖြစ်တယ်လို့တောက်ကြနေကအစ္စရေးအစိုးရအရာရှိတွေကြေညာခဲ့ပါတယ်။ IRENA ခေါ်နိုင်ငံတကာပြန်လည်ပြည့်ဖြိုးမြဲစွမ်းအင်အေဂျင်စီအတွက်အစ္စရေးကိုယ်စားလှယ်အဖွဲ့အနေနဲ့ရုံးခန်းဖွင့်ဖို့ပြင်ဆင်နေတာဟာနောက်ဆုံးအဆင့်ရောက်နေပြီလို့လည်းအစ္စရေးတန်အရာရှိရဲ့ပြောဆိုချက်ကိုကူကားပြီးအစ္စရေးနိုင်ငံတို့ Heritage သတင်းစာမှာဖော်ပြထားပါတယ်။ အစ္စရေးကိုယ်စားလှယ်ရုံဖွင့်လင့်မဲ့ကိစ္စနဲ့ပတ်သက်လို့ UAE အရာရှိတွေကတစုံတရာမှတ်ချက်ပေးပြောဆိုခြင်းတော့မရှိခဲ့ပါဘူး။တရားဝင်တန်တမာရေးအဆက်ဆက်မရှိတဲ့အစ္စရေးနဲ့ UAE နှစ်နိုင်ငံကြားမှာဒီကိုယ်စားလှယ်ရုံအဖွဲ့အနေနဲ့လှုပ်ဆောင်မှုမရှိဘဲ IRENA အတွက်ပဲတန်တမာရေးအရာဆောင်ရွက်သွားမှာဖြစ်တယ်လို့အစ္စရေးအရာရှိကပြောပါရယ်။Egypt, Jordan နိုင်ငံတွေကလွဲပြီး Israel ဟာသူ့ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့တရားဝင်တန်တမာရေးထူထောင်မှုမရှိပေမဲ့လို့မကြသေးခင်နှစ်တွေအတွင်းမှာ Arab ခေါင်းဆောင်တွေနဲ့နောက်ွယ်မှာတွေ့ဆုံပြီးပူးတွဲအလုပ်လုပ်နေတာတွေကိုတန်တမာနီးလန်းကတဆင့် Israel ကတိုးမြှင့်ဆောင်ရွက်နေတာပါရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြနေညဘက်သတင်းတွေကို VOA ကနေဆက်လက်တင်ဆက်နေပါတယ်ထိုင်းစီးပွားရေးလုပ်ငန်းတွေအင်းကြီးချင်းမြန်မာနိုင်ငံထဲမှာချက်ထွင်လုပ်ကင်သွားနိုင်ဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေကထိုင်းဆွေရကိုကူညီပံ့ပိုးပေးဖို့ဆန္ဒရှိနေတယ်လို့ထိုင်းကုန်သည်ကြီးများအသင်းတက္ကသိုလ် AEC မဟာဗျူဟာဌာနကပြောဆိုတာကိုထိုင်းနိုင်ငံဘန်ကောက်ပို့သတင်းစာမှာဒီကနေ့ဖော်ပြထားပါတယ်တရုတ်နဲ့ VNN အဆွေရတွေကတခြားနိုင်ငံတွေမှာလှုပ်ဆောင်ခဲ့တယ်လို့မျိုးထိုင်းနိုင်ငံအနေနဲ့လေအင်းကြီးချင်းမြန်မာနိုင်ငံထဲမှာစီးပွားရေးလုပ်ငန်းတွေတိုးချဲ့လုပ်ကင်သွားနိုင်ဖို့ထိုင်းဝန်ကြီးချုပ်ဒါမှမဟုတ်ဒူးဝန်ကြီးချုပ်ကိုရင်ဦးဆောင်ပြီးတရားဝင်ခီးစဉ်တွေနဲ့စီစဉ်သင့်တယ်လို့ AEC မဟာဗျူဟာဌာနအကြီးအကဲပက်ဆဒီပိုဆာရမ်ကပြောပါရယ်ထိုင်းနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကြားအချက်အလက်အပြန်အလှန်ဖလှယ်မှုတွေနဲ့တရားဝင်စီးပွားရေးခီးစဉ်တွေကနေနှစ်နိုင်ငံကုန်သွယ်ရေးနဲ့ယင်းနည်းမြှုပ်နှံမှုတွေတိုးမြင့်လာအောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့သူကဆိုပါရယ်မြန်မာနိုင်ငံတွင်းမှာထိုင်းစီးပွားရေးလုပ်ငန်းတွေမချဲ့ထွင်နိုင်ပဲဖြစ်နေရတာဟာမြန်မာနဲ့ဆက်ဆံရေးပြတ်တောက်နေတာကြောင့်အဓိကဖြစ်တယ်လို့လည်းထောက်ပြတာရှိပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လာရင်ထိုင်းအစိုးရဟာကိုယ့်ကိုယ်ကိုဥဆောင်ချင်းကတာမျိုးလုပ်လို့မရှိဘူးလို့လည်းသုံးသပ်သူတချို့ကပြောပါတယ်။မကြသေးခင်နှစ်ပိုင်းတွေကဆက်လို့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေရှိလာခဲ့ပြီးတဲ့နောက်အရင်စစ်အစိုးရလက်ထက်မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုအတော်များများပြန်လည်ရုပ်သိမ်းခဲ့တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလည်းအရင်ကတည်းကဆိုင်ပိုးများလာခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီမဲပြတ်သက်အနိုင်ရခဲ့တဲ့အပေါ်နိုင်ငံတကာကအတိမတ်ပြုပြောဆိုရာတွေအများပြားရှိခဲ့ပြီးတဲ့နောက်အမိမဲစင်းတင်သွင်းခံထားရတဲ့မြန်မာကုမ္ပဏီတွေကိုအမေရိကန်ကစီးရင်တွေကဖယ်ရှားပေးနေတဲ့ဆိုတဲ့မျှော်လင့်ချက်တွေနဲ့မြန်မာနိုင်ငံတွင်းအမေရိကန်စီးပွားရေးလုပ်ငန်းတွေပုံမှန်ဝင်ရောက်လုပ်ကင်နိုင်တော့မယ်ဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်လာနေပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာကြာသပတေးနေ့ညပိုင်းကရှီယာဗလီကျောင်းထဲကိုစီးနှင်းဝင်ရောက်ပြီးပစ်ခတ်ခဲ့တဲ့တပ်နဲ့သမားတွေကိုခြေရာခံလိုက်ပြီးဖမ်းဆီးဖို့ရဲတပ်ဖွဲ့ကကြိုးစားနေပါတယ်။ဒီအကြမ်းဖက်မှုကြောင့်အမျိုးသားတအုပ်သေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာ IS Islamic စစ်သွေးကြွအုပ်စုတွေရဲ့လက်ချက်ဖြစ်တယ်လို့အစွန်းရောက် Islamic အုပ်စုတွေရဲ့ Internet Online လှုပ်ရှားမှုတွေကိုစောင့်ကြည့်နေတဲ့ American ပြည်ထောင်စုခြေဆိုင် Site ထောင်လန်းရေးဝန်ဆောင်မှုအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဗလီစီယာတဦးတည်ဆုံးခဲ့ပြီးဒံယာရသူ3ဟာဆေးရုံမှာစိုးရိမ်နေရတဲ့အခြေအနေရှိနေတယ်လို့လည်းပြည်ရင်းရုပ်သံသတင်းတွေကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစ္စလာမ်စ်အစွန်းရောက်စစ်သွေးကြွတွေတိုးလာနေပြီလားဆိုတော့စိုးရိမ်မကင်းဖြစ်မှုတွေရှိနေချိန်မှာပဲဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်ပေါ်ခဲ့တာပါရှင
်တရုတ်လူခွင့်လှူရှားသူ3ဦးကိုတရုတ်အစိုးရကပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်လိုက်ပါရယ်2013ခုနှစ်ကစင်စာဆန့်ကျင်လှူရှားမှုတွေမှာပါဝင်လာကြောင်းအခုလိုထောင်ဒဏ်တွေချမှတ်တာပါလူခွင့်လှူရှားသူဂေါဖိုင်ရှင်းကိုထောင်ဒဏ်ချနှစ်6နှစ်ချမှတ်လိုက်တဲ့အပေါ်အံအားတင်ပြီးစိတ်ဆိုးဒေါသထွက်တယ်လို့အဲ့ဒီလူခွင့်လှူရှားသူ3ဦးရဲ့ရှင်းနေရန်လီက VOA ကိုပြောပါရယ်တောက်ကြနေစီရင်ချက်မချခင်လေးမှာတရားရုံးကနေသူ့အမှုတွေကိုရာဇဝတ်မှုတွေနဲ့အမှုထက်တိုးဆွဲချက်တင်ခဲ့တယ်လို့လည်းရန်ကပြောပါရယ်တရားရုံးကနေရာဇဝတ်မှုနဲ့အခုလိုတစ်ဖက်သက်ပြစ်ဒဏ်ချလိုက်တာမျိုးဘယ်တော့မှမကြားဘူးတဲ့အတွက်အန်အော်တုံလုံးမိတယ်လို့သူကဒီကနေ့ပြောရတယ်။အဲဒီဆန္ဒပြမှုအတွင်းပါဝင်ခဲ့တဲ့လူခွင်လှူရှားသူလီယူယူန်ဒေါင်းနဲ့ဆန်ဒါရှန်တို့ကိုတော့ထောင်ဒဏ်3နှစ်နဲ့2နှစ်ခွဲစီအသီးသီးစီရင်ချက်ချခဲ့ပါတယ်။အဲဒီထောင်ဒဏ်တွေအတွက်အယူခံဝင်သွားမှလည်းဖြစ်ပါတယ်။တရားရုံးမှာရဲရီယာဂေါကိုတញ្ញန်နန်ဆက်ဆံခဲ့တာကြောင့်လက်မောင်းမှာတញ្ញန်ရသွားတဲ့အတွက်ရဲတွေကိုရှေ့နေရန်ကအပြစ်တင်ခဲ့ပါတယ်။အသက်48နှစ်အရွယ်ကောင်ဟာ2013ခုနှစ်ကတည်းကအဖမ်းခံထားရတာကြောင့်ရုပ်ပိုင်းဆိုင်ရာကျန်းမာရေးဆွေးရနေပြီးစိုးရင်ရတယ်လို့သူကဆိုပါတယ်။အဖမ်းစည်းကမ်းတူဖြစ်တဲ့ရှန်ဒါရှန်ကတော့ ထိန်းသိမ်းခံရတဲ့ကာလအတွင်းလက်ထိတ်ခြေလက်ခက်ခံထားရတယ်လို့ Amnesty International လူခွင့်အဖွဲ့ကြီးကပြောပါရယ်အခုထောင်နဲ့အပြစ်ပေးခံရသူအလုံးပေါ်ဆွဲဆိုထားတဲ့အမှုတွေကိုအစိုးရအနေနဲ့ပါလက်ဖို့ကိုလည်း Human Rights လူခွင့်အဖွဲ့ကြီးကတောင်းဆိုထားပါရယ်ခင်ဗျာ
American သမ္မတ Obama နဲ့မိသားစုတွေကျေးဇူးတော်နေ့ဆင်နွှဲနေချိန်မနေ့ကကြာသပတေးနေ့ကအိမ်ဖြူတော်ခြံဝင်းကိုခုံကျော်ဝင်ရောက်ခဲ့တဲ့အမျိုးသားတအူဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ် American အလံကိုကိုမှပတ်ထားတဲ့ Josephကပူတိုဟာခြံစည်းရိုးကိုခုံကျော်ပြီးမကြခင်မှာပဲလုံခြုံရေးအထူးတပ်ဖွဲ့တွေရဲ့ဖမ်းဆီးတာကိုခံခဲ့ရပါတယ်။သူဟာဖိုင်ဒွဲတစ်ခုကိုလက်မှာကင်ထားတယ်လို့မျက်မြင်တွေ့သူတွေကပြောပေမဲ့အထဲမှာဘာပါလာလဲဆိုတာကိုတော့သေချာမသိရပါဘူး။သူဘာကြောင့်အခုလိုအင်ဖြူတော်ခြံစည်းရိုးကိုခုံကျော်ဝင်ရောက်ခဲ့တာလဲဆိုတာကိုရဲတပ်ဖွဲ့ကစစ်ဆေးနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းအီရက်စစ်ပြင်ဟောင်းတဦးခုလိုပဲခြံစည်းရိုးကိုကျော်ဝင်ခဲ့ပြီးအင်ဖြူတော်ရင်းကိုမဝင်ရောက်နိုင်ခင်လုံခြုံရေးအထူးတပ်ဖွဲ့တွေကသူ့ကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်ရှင်
။ Roman Catholic ဘာသာဝင်ရဲ့အကြီးအကဲပုပ်ယဟန်မင်းကြီး Francis ကလူမျိုးနွယ်စုအလိုက်အစွဲထားမှုကိုရှောင်ကျဉ်ဖို့နဲ့စင်စင်ဆာဆာရွေးချယ်မှုပြုလုပ်ကြဖို့ကြံညာလူငယ်တွေကိုတိုက်တွန်းလိုက်ပါတယ်။တောင်းတဲ့ချီတဲ့ငရဲသူ African လူငယ်တွေကိုကြံညာနိုင်ငံကဆရာအရန်နီအားကစားရုံမှာပုံရံဟမင်းကအခုလိုပြောသွားခဲ့တာဖြစ်ပါရယ်ခင်ဗျာ Direct from Washington The
Voice of America The VOA တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်နေတဲ့အစိုးရဖွဲ့စည်းပြီးချိန်မှာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပါတီဥက္ကဋ္ဌအတောင်ဆန်းစုကြည်ကိုရိုင်းဦးဆောင်သွားမယ်လို့ပါတီထိပ်ပိုင်းကောင်ဆောင်တဦးကပြောပါရယ်။ဒါအပြင်အသွင်ကူးပြောင်းရေးညံသားချုံးမင်းမှသာငြိမ်းချမ်းရေးကိစ္စကိုဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်းသူကဆိုပါရယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကအပြည့်အစုံပြောပြထားပါရယ်ရှင်။
လက်ရှိမြန်မာအစိုးရကသူတို့ချမှတ်ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတိုင်းအဆင့်ဆင့်အကောင့်ထဲပေါ်ဆောင်ရွက်နေရမှာနိုင်ငံရေးဆွေးနွေးပွဲအဆင့်ရောက်ဖို့ NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့နိုင်ငံရေးပါတီတွေဘက်ကကိုယ်စားလှယ်တွေပါဝင်တဲ့သုံးဖွဲ့ဆိုင်ဆွေးနွေးပွဲကျင်းပနေတာပါလက်ရှိအစိုးရကိုယ်စားလှယ်ဖြစ်တဲ့ MPC မြန်မာငြိမ်းချမ်းရေးစင်တာကဆောင်ရွက်နေတာတွေကိုအတိအမှတ်ပြုတယ်လို့ NLD အစိုးရဖွဲ့စည်းပြီးချိန်မှာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်သွားမှာဖြစ်တယ်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်က VOA ကိုပြောပါတယ
်အစိုးရတရားဝင်ဖွဲ့ပြီးမှဒေါအောင်ဆန်းစုကြည်ကောင်းဆောင်မှာအခုလက်ရှိလုပ်ငန်းတွေကတော့လုပ်ပြီးကျွန်တော်တို့ကလည်းကျွန်တော်ကအော်ဂျာလာရက်တက်မယ်သူတို့တွေအားလည်းကျွန်တော်တို့ကအော်နာလုပ်မယ်သူတို့တွေပြင်ရဆရာမရှိသူတို့တွေကကျွန်တော်ဂုဏ်ပြုပြီးမှအတိမပြီးပြီးတော့ဒေါအောင်ဆန်းစုကြည်အစိုးရဖြစ်တဲ့သူမြေကြီးပေါ်ဆက်ချုံဒေါအောင်ဆန်းစုကောင်းဆောင်မှာ
နောက်တက်လာမဲ့အစိုးရတဲ့အနေနဲ့လက်ရှိဆွေးနွေးသဘောတူညီချက်တွေကိုဆက်လက်တည်ဆောင်ပြီးဆောင်ရွက်ပေးဖို့ဆန္ဒရှိကြောင်း NCA မှလက်မှတ်ရေးထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့အထွေထွေတူရည်မှုဖရိုစော့ဝဲထူးဝင်းက VOA ကိုပြောပါရယ်ဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့အနာဂတ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုဖိတ်ခေါ်မှာဖြစ်တယ်လို့လည်းဦးဝင်းထိန်ကဆိုပါရယ်ရေးရမယ့်ပ
တ်ရှင်ကျွန်တော်ဟိုတော့ကပြောဘူးလေရေးဖို့ကလည်းမလုပ်ဖြစ်ခင်ကပြောဘူးလေလည်းငါဘိကရဆိုင်ဆက်ကြည့်တဲ့ဥစ္စာမှာတော့ဆက်ရလက်မထိုးဘူး။ကျောင်းတွေအဓိကအကြောင်းကဒီလက်မထိုးတဲ့လူရှိရင်လက်မထိုးတဲ့လူတွေနဲ့လက်မထိုးတဲ့ဖွဲ့စည်းရမှာနားလည်မှုပြတာမှာအေးချက်။ဒီကျတော့လက်မထိုးတဲ့ဖွဲ့စည်းတွေတော့တရားဝင်ကြည့်ရပြီးလက်မထိုးတဲ့ဖွဲ့စည်းတွေကိုပြီးတော့ဖိအားပေးမှဆိုရင်အဲ့လိုတော့လည်းပြောခဲ့ဘူးတဲ့။အခုကျွန်တော်ဆိုရတဲ့အဖြစ်အပျက်လေးကျွန်တော်မလို့တဲ့ဒီကျင်းပြရည်လို့နောက်ပြီးတော့အာဆီယံဆွေးနွေးပွဲကိုဖိကြင်တာမဖြစ်တဲ့ကိစ္စလေဘာလို့ဒီဒေါ်လာနဲ့ဆက်ပြီးတော့ဥစ္စာတွေလို့အချင်းချင်းလက်နဲ့ကဲအဖွဲ့ကြီးတွေပတ်သက်တဲ့ကိစ္စတွေကိုအားလုံးကိုဖိတ်ခေါ်ပြီးတော့မှညွှန်ပြချက်ရှင်းပြရမှာပ
ါဟုတ်ကဲ့ဒီဒေါ်ဆန်းစုကြည်ကအခုကာချုပ်တို့သမရတို့နဲ့တွေ့ဖို့သူဖိတ်ထားတယ်ဟိုဘက်ကလည်းဒီဇင်ဘာလောက်တွင်ဖြစ်နိုင်မယ်ဆိုပြီးတော့သတင်းဌာနတွေကိုပြောလာပြီပေါ့နော်အဲ့တော့ဒီလိုလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဖို့ကြတော့အန်ကယ်တို့ဘလို့အစီအစဉ်ရှိမလဲရှင
်အခုကဒီဆွေးနွေးရေးမှာဖြစ်ပြီးအောင်ဖြစ်ဖို့ပြည့်စုံကြည့်တာအဓိကအရေးကြီးဆုံးကဆွေးနွေးရေးကိုဒီကလာနဲ့ချိုးမှုဖြစ်ဖို့အဓိကကြတယ်အဲ့ဒါကိုဖြစ်တော့မှလည်းညီငယ်တွေကလည်းကျွန်တော်ကြိုင်နေမှာ
ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်နိုင်ငံရေးပါတီစုစုပေါင်း90ကျော်တဲကကိုယ်စားလှယ်16ဦးကိုနိုဝင်ဘာလ22ရက်နေ့ကရွေးချယ်ရမှာပါတီအားလုံးကိုကိုစားမပြုတာကြောင့်ပါတီငယ်တွေဘက်ကမချေမနှက်ဖြစ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဦးဝင်းထိန်ကိုမေးကြည့်တော့
အဲ့ဒါလည်းရာဇဝမ်ရောက်တဲ့နိုင်ငံရေးပါတီရဲ့ဘသူတွေလဲဆန်းစီကြည့်တယ်။ကျွန်တော်တို့ဟိုတော့မှလည်းတွေ့ထားဘူးလေဒီရေကော့ဝဲမတဲ့ငယ်ကလေးဒီအော်အင်းလေးဆိုပြီးတော့မှနိုင်ငံရေးပါတီအားလုံးပါဝင်တဲ့ဆွေးနွေးပွဲလုပ်မယ်ဆိုရင်နိုင်ငံရေးပါတီကိုယ်နဲ့ခုရှာတဘာမကြောက်ဘူး။ပါတီတစ်ခုတယောက်ဆိုရင်ဘယ်လိုလုပ်မကြောက်ဘူး။နောက်ပြီးတော့မှဆယ်ခုတစ်ဖွဲ့လုပ်မယ်ဆိုရင်တဘာမကြောက်ဘူး။ဒီလိုလိုထောက်ကမ်းမှုရရေကော့ဝဲဒီလိုလိုထောက်ကမ်းမှုကျန်တဲ့ပါတီတွေကလည်းဒီလိုလိုကိုယ်စားပြီးတဲ့ပါတီမျိုးကျွန်တော်တို့ကအခုတကြည့်ဆရာဆရာဖွဲ့ရတယ်ကျွန်တော်တ
ို့ကစက်မှောက်မှုပြထားတာနိုဝင်ဘာလ28ရက်နေ့နေပြည်တော်မှာကျင်းပတဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲအတွက်ပါတီရဲ့ကိုယ်စားလှယ်အဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းကို NLD ကခန့်အပ်ခဲ့ပါတယ်အပြစ်ခက်ရစဲရေးသဘောတူညီချက်စာချုပ် NCA မှာပါဝင်တဲ့အတိုင်းနိုင်ငံရေးဆွေးနွေးပွဲကိုလာမယ့်နှစ်ဇန်နဝါရီလ14ရက်နေ့မှာစတင်နိုင်ဖို့စ조사ဆောင်ရွက်နေကြောင်းMPC ကောင်းဆောင်ပြည်ထောင်စုဝန်ကြီးဦးအောင်မင်းကပြောဆိုထားပါတယ်ရှင်
။မအင်ဂျင်နိုင်းမင်းမြန်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေတောက်ကြတဲ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရွေးကောက်ပွဲအနိုင်ရ NLD ပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့ဂျပန်နိုင်ငံကိုလာရောက်လည်ပတ်ဖို့ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုဂီရှိဒါကတိုကျိုမြို့ကိုရောက်နေတဲ့ NLD ကောင်းဆောင်တဦးဖြစ်တဲ့ဦးညာဝင်းကတဆင့်ထပ်မံဖိတ်ကြားလိုက်ပါတယ်။အဲ့ဒါအပြင် NLD အစိုးရတည်လက်ထက်မှာဂျပန်နိုင်ငံရဲ့အကူအညီတွေဆက်ပေးသွားမယ်လို့လည်းဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။တချိန်ထဲမှာပဲမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့မူပေါင်းကိစ္စတွေဆွေးနွေးဖို့ဂျပန်တန်ယုံတာဝန်ရှိသူတွေက NLD ပါတီကောင်ဆောင်နဲ့ရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အကြောင်းစုံကိုတော့ဆက်သွယ်ဆုံးသမ်းထားတဲ့ကိုညောင်ဝင်းအောင်ကတင်ပြထားပါတယ်ရှင်
။ဂျပန်နိုင်ငံခြားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရတိုကျိုမြို့ကိုရောက်နေတဲ့ NLD ပါတီကောင်ဆောင်တဦးဖြစ်သူဦးညံဝင်းဟာဒီကနေ့မနေ့ပိုင်းကဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီအိုခီရှိတာနဲ့နိုင်ငံရဲ့ဝန်ကြီးဌာနမှတွေ့ဆုံခဲ့ပြီးဂျပန်နိုင်ငံကမြန်မာနိုင်ငံကိုအကူအညီတွေဆက်ပေးသွားမှာဖြစ်တယ်လို့ရွေးကောက်ပွဲအနိုင်ရ NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုတိုင်ဂျပန်နိုင်ငံကိုလာရောက်ဖို့လဲထပ်မံဖိတ်ကြားခဲ့တာဖြစ်တယ်လို့ NLD ပါတီပြောခွင့်ရသူဦးညံဝင်းကပြောပါတယ
်ရွေးကောက်ပွဲကိုအောင်မြင်ကြပါတယ် NLD နိုင်တယ်ဒါတွေအတွက်ဂုဏ်ပြုတယ်လို့ပြောပါတယ်ဂျပန်ကတော့လေတော်မာရီရဲ့ဟုတ်ကဲ့တဲ့ရေအတွက်ကုညီပတ်မောတာတွေကိုလုပ်နေတယ်အတော်ကျွန်းတွေကိုသူတို့ဆက်ပြီးတော့ကုညီမယ်တို့ရဲ့အင်းနဲ့စိတ်ကနုအန်ဒီလုံးဝနဲ့လုပ်နေတာကိုလည်းသူစဉ်းကြပါတယ
် NLD ပါတီခေါင်းဆောင်ဦးညံဝင်းဂျပန်နိုင်ငံကိုအခုလိုလာရောက်လဲပတ်တာဟာ NLD ပါတီကရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းနိုင်ငံသားတိုင်းပြည်တစ်ခုကိုပထမဦးဆုံးအကြိမ်တွားရောက်လဲပတ်တာလည်းဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းဒေါ်အောင်ဆန်းစုကြည်ဂျပန်နိုင်ငံကိုလာရောက်လဲပတ်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာစာရေးသားဖိတ်ကြားခဲ့ပါတယ်။ဦးညံဝင်းဂျပန်နိုင်ငံကိုလာရောက်နေချိန်မှာဂျပန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆာဇာဂါဝါနဲ့တွေ့ဆုံခွင့်ရခဲ့ပြီးမြန်မာနိုင်ငံရဲ့အပြစ်ရဲ့ငြိမ်းချမ်းရေးကိစ္စမှာရောဆင်းရဲနွမ်းပါနေတဲ့တိုင်းရင်းသားဒေသတွေကိုပါအကူအညီတွေဆက်ပေးသွားမယ်လို့ဂရီပေးပြောဆိုကြောင်းဦးညံဝင်းက VOA ကိုပြောပါတယ်။တောက်ကြနေညနေပိုင်းတုန်းကလည်းဦးညံဝင်းဟာဂျပန်ဆက်သွယ်ရေးဒုဝန်ကြီးနဲ့တွေ့ဆုံခဲ့ပြီးဘယ်လိုအကြောင်းအရာတွေဆွေးနွေးခဲ့တယ်ဆိုတာနဲ့ပတ်သက်လို့ဦးညံဝင်းကရှင်းပြပါတယ
်။ကျွန်တော်တို့ကတော့ရွေးကောက်ပွဲအောင်နိုင်ရင်းနဲ့ပတ်သက်ပြီးဝန်သားကြောင်ပြောပါတယ်။နောက်ဒီမနေ့ကစတဲ့ဆက်သွယ်ရင်းနဲ့သူတို့ညီလေးတွေကြောက်လို့ရှင်းပြပါတယ်။နေပြီးတော့မန္တလေးရန်ကုန်သုံးနေရာမှာစတဲ့ဆွေးနွေးပေးတာတွေပါတယ်။အခုသူတို့လုပ်နေတဲ့ကြောင်ရှင်းပြပါလုပ်ငန်းတွေကိုသူရှင်းပြတာပါ
။တခုကလေဟိုဒေတာတွင်ကိစ္စကိုစဉ်းစားမယ်ဆိုရင်ဒီဂျပန်နိုင်ငံကဒီစီးပွားရေးရပါတော့တရုတ်နဲ့ချိန်ခွင်ညာညှိဖို့အတွက်ကိုအမြဲတမ်းတွေးလေးရှိပါတယ်အဲ့တော့ဂျပန်နိုင်ငံကိုဥညာဝင်အခုလို့တွားရောက်လဲပတ်တဲ့ကိစ္စဟာတရုတ်နိုင်ငံအတွက်ဟိုစိတ်ပူစရာတွေဖြစ်စေသလားခင်ဗျ
ကျွန်တော်တော့ဘာဖြစ်စရာကြောင့်မရှိဘူးတကယ်ကျွန်တော်ခင်းစဉ်လဲနိုင်ငံရေးကဇုံခုရဖို့ဂျပန်ကိုသွားတာဟုတ်ပါဘူ
းဆရာအဲ့တော့ဒီဂျပန်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဆရာဥညာဝင်တို့ဘယ်လိုမျှော်လင့်ပါလဲ
အဲဒါဆိုရင်ဘုံကောင်းမလားဘယ်လိုမျိုးနေပါလဲ
ဒီကနေ့တနေ့ထဲမှာပဲရန်ကုန်မှာရှိတဲ့ဂျပန်တန်ယုံအဆင့်မြင့်တာဝန်ရှိသူတွေနဲ့ JICA လို့ခေါ်တဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီအရာရှိတွေဟာ NLD ပါတီထိပ်တန်းခေါင်းဆောင်တွေဖြစ်တဲ့ဦးဟန်တာမြင့်ဦးစိုးဝင်းတို့နဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအတွက်လှုပ်ဆောင်တင်တာတွေကိုဆွေးနွေးခဲ့ကြပါတယ်ဂျပန်တန်ယုံရဲ့အကြီးတန်းကောင်စစ်ဝန် အီချီရိုမာရူယာမာကဆွေးနွေးပွဲအကြောင်းအရာနဲ့ပတ်သက်လို့ပြောဆိုရမှာ
ကိစ္စကြီးဟာမချင်တော
့မြန်မာနိုင်ငံရဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုနဲ့ပတ်သက်လို့ဂျပန်အနေနဲ့အကူအညီတွေပေးသွားမှာဖြစ်ကြောင်းမြန်မာနိုင်ငံရဲ့ဗန္နာယေးဆန်ရမူဝါဒကိစ္စတွေအပါအဝင်ဗဟိုဘဏ်ပြည်ပြင်ပြောင်းလဲရေးကိစ္စနဲ့စီးပွားရေးစီမံကိန်းကိစ္စတွေကိုနှစ်နိုင်ကြာဆွေးနွေးခဲ့ကြကြောင်းပြောဆိုသွားတာပါနိုင်ငံ၏တည်ဆောက်ရေးကိစ္စမှာဂျပန်ရဲ့စီးပွားရေးအကူအညီတွေနဲ့ယင်းနှိမ့်ညွတ်မှုအစ်စ်တွေပိုရလာဖို့ NLD ခေါင်းဆောင်တွေဘက်ကမျှော်လင့်နေကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စုံစမ်းတင်ပြသွားတော့ပါရှင်။ခုတော့ဖားကန့်ဒေတာဖက်ကဆန္ဒပြတဲ့သတင်းတင်ပြပါမယ်။ကချင်ပြည်နယ်ဖားကန့်ဒေတာဆိုင်းတောင်စိတ်မူရွာမှာကြောက်စိမ်းတွင်းတွေကထွက်တဲ့မြေစာတွေကိုတဲတဲ့ကားတွေရွာရင်းကနေမဖြတ်ဖို့ရွာသား400လောက်ဒီကနေ့ကန့်ကွက်ဆန္ဒပြကြပါရယ်။ကြာရာပရိနေကမြေစာတဲတဲ့ကားနဲ့တိုက်မိပြီးတော့လူတစ်ယောက်တည်းတစ်ယောက်ဒဏ်ရာရပြီးတဲ့နောက်အခုလိုဆန္ဒပြကြတာပါ။မြေစာပုံပြိုကျတာကြောင့်လူရနဲ့ချီတေဆုံးထားတာသတင်းတစ်ပတ်တောင်မပြည့်သေးတဲ့အချိန်မှာနောက်ထပ်လူတွေဒဏ်ရာရတဲ့ဖြစ်ရပ်ထပ်ဖြစ်တာပါ။အပြည့်စုံကတော့ဆက်သွယ်မြင့်မြန်းထားတဲ့ VOA သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ဒီလ26ရက်နေ့ညနေ3နာရီလောက်ကဖားကန့်မြို့နယ်ဆိုင်းတောင်စိတ်မူရွာမှာနေလာပွင့်ကုမ္ပဏီပိုင်မြေတဲကားနဲ့စိုက်ကယ်တိုက်မိပြီးလူတစ်ယောက်တေဆုံးခဲ့ရတာဖြစ်ပါတယ်။ဒီအခင်းဖြစ်ပွားတာကြောင့်ဒီကနေ့မှာတော့ဒေသခံပြည်သူတွေကမြေတဲကားတွေရွာတွင်းကနေမဖြတ်ဖို့အတွက်တောင်းဆိုခဲ့ကြတယ်လို့ဆန္ဒထုတ်ဖော်ရမှာပါဝင်တဲ့ပြည်သူတဦးကပြောပါတယ
်။မင်းရနေတာနေလပွင့်ကုမ္ပဏီကမြေစာတင်ကားနဲ့လူမျိုးကိုစစ်ကြလိုက်တယ်ကွာ။ဒါလားရွာဆိုင်တော်ကအတိမဖြတ်တဲ့လူကိုမြေစာတင်ကားတွေပေါ့။အဲတယောက်ကစီသွားတယ်တယောက်ကစီတော့ကျိုးသွားတယ်။ဟောမကစီုံမှာအဲ့ဒီစင်အဲ့ဒါစပြေမှာဒီမနေ့တော့ကျွန်တော်ပြည်သူလူထုတွေ400လောက်ရှိစုလာတယ်သူတို့ရေစာတင်စားထားတဲ့ရွာသားကြံပိတ်ဆို့လိုက်တယ်အဲ့ဆရာထုတ်ခေါ်တာပါထုတ်ခေါ်တာဆရာပြတာကိုဆရာထုတ်ခေါ်တာကျွန်တော်တောင်းဆိုတာဒီရွာအတင်းဒီမြေစာတင်စားတွေမှာချက်ဖို့ရဲဆရာအတိအကျတော့အဲ့ဒါပေါ့ဒီစာတင်စားတွေမှာချက်ဖို့လွန်ခဲ့တဲ့3-4မိနစ်ကနေကောက်ထားစင်အရာဆိုတော့ကျွန်တော်တရားနာတော့နေနေပြီဆရာလူမရှိသူမရှိသေးတာအများကြီးပဲ
ဒေသခံတွေတောင်းဆိုချက်ကိုမင်းက်ဖန်မှာအာနာပိုင်တွေနဲ့ဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းလည်းသူကဆက်ပြောပါတယ
်။ညှိနှိုင်းမှုအခြေအနေကသူတို့ကခရီးတော်သူတို့ထားဆိုင်ရာ၃ခုပါလာတယ်၆ဆင်းရောက်မပါဘူး။၆ဆင်းရောက်မပါတဲ့အခါကျတော့မင်းက်ဖန်၉နိုင်ကြံချင်းတယ်ဗျကျွန်တော်ပြည်သူလူထုတွေနဲ့လေ
။ဖားကန်မြို့နယ်အုတ်ချိုရင်မှုကိုဒေသခံတွေတောင်းဆိုချက်နဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အခြေအနေကိုမေးမြန်းရမှာတော့အစည်းအဝေးတွင်ရောက်နေတာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူး။2015ရွေးကောက်ပွဲမှာရွေးချယ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဖားကန့်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကဖားကန့်ဒေသမှာမကြာခဏရင်တိုက်မှုတွေဖြစ်ပွားတာနဲ့မြေစာပုံတွေပြိုကျလို့လူတွေသေဆုံးနေရတာကြောင့်ရန်နေရာကြီးတွေအုံပြုပြီးကြောက်စိမ့်တူဖော်တာကိုရက်တန့်သင့်ပြီလို့သုံးသပ်ပြောဆိုပါတယ်
အားကြီးတွေနဲ့ဆက်ကြီးတွေနဲ့သုံးနေမြကလပ်ပါလို့သူတိုက်နေဦးမှာပဲတို့သူတို့ပုံနဲ့မြေစာတွေလည်းလင်းအားစရဲ့နဲ့ပေးဆောင်လို့ဖြစ်သွားတဲ့အချိန်ကျတော့လူတွေဒုက္ခရောက်မှာပဲအဲ့တော့ဒီကားကြီးဆက်ကြီးတွေကနိုင်ငံတကာကနေနေချင်းအတုံးပြုတ်မပြုတ်ဘူးပြုတ်တာနေနေချင်းဒီမှာကျွန်တော်လုပ်နေရတာကမ္ဘာမှာကျွန်တော်ကဘယ်လိုခေါ်မလဲဆိုဒီ chain mining ကအကြီးကျယ်ဆုံးလို့ဖြစ်နေတယ်လားကဘယ်လိုဖြစ်နေလဲဆိုအစီ90တရားကဆက်တိုက်လာနေတာဆိုက်ကယ်တစ်စီးကတော့ဖြတ်သွားလို့မရဘူးအဲ့လိုခက်ခဲဖြစ်နေတယ်အဲ့လိုနဲ့ကိုဒီကိမ်းမှာတည်တဲ့လူကနေလိုက်တယောက်နေရောက်ဖြစ်နေတယ်အဲ့တော့ဆိုလို့ရှိရင်ကျွန်တော်အမြင်ကတော့ဒီဆက်ကြီးကားကြီးတွေတုံးတာက
ပြီးခဲ့တဲ့စနေနေ့ကဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုအတွင်းမှာစွန့်ပစ်မြေစာပုံပြိုကျတာကြောင့်လူရာနဲ့ချီပြီးတည်ဆုံးခဲ့ပါတယ်။မြေစာပြီးတည်ဆုံးသူတွေကို၄ရက်ကြာရှာဖွေရမှာတော့114ယောက်ရဲ့ရုပ်လောင်းကိုရှာဖွေတွေ့ရှိခဲ့ပြီးတည်ဆုံးသူဟာအနည်းဆုံး150ကျော်မယ်လို့ဒေသခံတွေကခန့်မှန်းပါတယ်။ဒီကနေ့မှာတော့မြေစာပုံပြိုကျရာအနီးမှာတည်ဆုံးသူခရီးယံဘာသာဝင်တွေအတွက်ဝိပုစုတောင်းခဲ့ကြပြီးမနက်ဖြန်မှာတော့ဗုဒ္ဓဘာသာဝင်တွေအတွက်ကုသိုလ်ကောင်းမှုပြုမှာဖြစ်ပါတယ်။ဒီလိုမြေစာပြည့်တည်ဆုံးတာနဲ့ပတ်သက်ပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဖားကန့်ကိုလာရောက်စစ်ဆေးစဉ်မှာလုံခြုံရေးတပ်ဖွဲ့ဝင်တဦးကင်ဆောင်တဲ့လက်ပစ်ဘုံတစ်လုံးမတော်တဆပောက်ကွဲခဲ့တာကြောင့်လည်းလူတစ်ယောက်တည်ဆုံးပြီးအနည်းဆုံး3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။
ဖားကန့်ဒေတာဖက်ကမြေစာတဲတဲ့ကားတွေရွာထဲဖြတ်မသွားဖို့ရွာသား400လောက်ဆန္ဒပြထုတ်ဖော်တဲ့သတင်းကိုကိုမိုးစော်ကစုံစမ်းတင်ပြသွားတာပါရှင်။ VOA ကနေတောက်ကြနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ AR တိုင်းတွင်းကပြည်သူတို့ဘာကြောင့်ဆန္ဒပြနေကြသလဲဆိုရဖက်အလဲပေးပါစေ။AR တိုင်းမြောင်းမြမြို့ကအစိုးရဂုံနဲ့ဆက်ယုံတိဆောက်ထားတဲ့မြေကိုအခုဆက်ယုံရနာပြီးတဲ့နောက်မူလပိုင်ရှင်တွေလက်ထဲပြန်မပေးဘဲပုဂ္ဂလိကကုမ္ပဏီတစ်ခုကိုလွှဲပြောင်း900တော့မယ်ဆိုတဲ့အတွက်မူလမြေပိုင်ရှင်တွေကကန့်ကွက်နေကြပါတယ်။1982ခုနှစ်ဆိုရှယ်လစ်အစိုးရလက်ထက်မှာဂုံနဲ့ဆက်ယုံတိဆောက်ဖို့ဥယျင်ချမ်းမြေနဲ့လယ်ယာမြေတွေကိုသိမ်းယူထားခဲ့တာပါ။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါရစေ။
1982ခုနှစ်ကတည်းကအစိုးရကဂုံဒီဆက်ရုံတည်ထောင်မယ်ဆိုပြီးမြောင်းမြမြို့နဲ့လေးမိုင်ခန့်အကွာမှာရှိတဲ့ဥယျာဉ်ချမ်းမြေတွေနဲ့လယ်မြေတွေကိုသိမ်းယူထားတာပါအခုအခါမှာတော့ဂုံဒီဆက်ရုံကိုရန်နာခဲ့တာ၄နှစ်လောက်ရှိပြီဖြစ်ပေမဲ့သိမ်းထားတဲ့ဥယျာဉ်ချမ်းမြေတွေကိုတော့မူလပိုင်ရှင်တွေလက်ထဲကိုပြန်လည်လွှဲပြောင်းပေးခြင်းမရှိဘဲတခြားကုမ္ပဏီတွေကိုထပ်မံငှားရမ်းဖို့အတွက်မြေတွေကိုတိုင်းထွာနေတာကြောင့်ဒေသခံတောင်သူတွေကပြီးခဲ့တဲ့နှစ်ရက်ကစပြီးဂုံဒီဆက်ရုံရှိမှနေစဉ်ကန့်ကွက်ခဲ့ကြပါတယ်။လယ်သမားအကျိုးဆောင်ဖွဲ့ကဦးစီအောင်ကဒေသခံအာဏာပိုင်တွေကိုမေးမြန်းတိုင်ကြားတဲ့အခါမှာဖြည့်ရှင်းပေးနိုင်ခြင်းမရှိဘဲဂုံဒီဆက်ရုံကလုံဆောင်ချက်တွေနဲ့ပတ်သက်လို့မသိရှိကြောင်းကိုသာပြောကြားခဲ့တယ်လို့ဆိုပါတယ်
။ဟောအဲ့ဥယျာဉ်ချမ်းမြေတိုင်းနဲ့တိုင်းတဲ့အခါကျတော့ကျွန်တော်ဥယျာဉ်ချမ်းမြေပိုင်ရှင်တွေကဘယ်သူမှလည်းအကြောင်းမကြားစဉ်းစားမြင်တာလည်းပိုလေးဆိုတာမရှိဘဲနဲ့ဒီလိုတိုင်းကြီးအောင်မခံနိုင်ဘူးဆိုပြီးတော့ကျွန်တော်တို့ရှင်းလုံးပြီးတော့ဖာနာဆိုင်ရာတက်ဆိုင်ရာကိုကျွန်တော်မေးတယ်ပြည်သူရဲတပ်ဖွဲ့ကသိသလားဆိုတော့ပြည်သူရဲတပ်ဖွဲ့ရဲဟိုဂုံဒီဆက်ရုံလုတ်တဲ့ကိစ္စကိုကျွန်တော်တို့ဘာမှမသိရှိရဘူး။ဒါမြင့်မြေစည်းကိုသိသလားဆိုမြေစည်းအင်းသားမေးတဲ့အခါကျတော့လေမြေစည်းကကျွန်တော်တို့ရဲ့ညွှန်ကြားချက်မရှိသလိုကျွန်တော်တို့ရဲ့လုံးဝဘာမှမသိရပါဘူး။ဒါမြင့်ရက်ွက်အပိုင်အုပ်ချုပ်ရေးမှုမေးတဲ့အခါကျတော့လေဂုံဒီဆက်ရုံလုတ်တဲ့ကျွန်တော်တို့လုံးဝမသိပါဘူးဆိုပြီးတော့ဖာနာဆိုင်ရာကိုကျွန်တော်တို့မေးတဲ့အခါကျတော့အဲအဲ့လိုအဖြေထွက်လာတယ်။ရှင်းနိုင်တော့မှသူအလန်းလေးရှောက်တိုက်တယ်အလန်းလေးရှောက်တိုက်ကျွန်တော်တို့ကနေပြီးတော့ဒီအမိသားစုအားလုံးတရားကြောစုပေါင်းပြီးတော့ကျွန်တော်တို့ကနေပြီးတော့ဟိုမြို့နယ်လာပြီးတော့ရှင်းမလားလို့စောင့်ဆိုင်းနေတဲ့အချိန်မှာအဲအဲ့ဒီလိုကျွန်တော်ရုပ်ရုံနဲ့လှုပ်လဲလို့ကောအကြီးစားအလံပြီးတော့အကုန်လုံးပြန်ဖြုတ်ပြီးတော့ဆက်ပြီးတော့သူတိုက်ခိုက်ခြင်းမလုပ်ဘူးမကြီး
တောင်သူတွေစုယုံခဲ့ကြပြီးတဲ့နောက်မှာတော့ညီတိုင်းထွာမှုတွေကိုညှန်းနှားထားသလိုသက်ဆိုင်ရာရဲစခန်းကတာဝန်ရှိသူတွေကလည်းတောင်သူတွေရဲ့အခြေအနေတွေကိုစောင့်ကြည့်နေတယ်လို့ဆိုပါတယ်။ဒီအတွက်ကန့်ကွက်ဆန္ဒပြဖို့အတွက်တင်ပြထားတယ်လို့လည်းဆက်ပြောသွားပါတယ်
။ကျွန်တော်တို့နှစ်ရက်တောင်ဆိုင်ပြီးတော့ကျွန်တော်တို့အဲ့မှာကျွန်တော်သက်ဆိုင်ရာနေလားဖြည့်ချင်းပေးမလားလို့ကျွန်တော်စောင့်တဲ့လုံးဝဖြည့်ချင်းမပေးဘူး။ဖြည့်ချင်းမပေးတဲ့အခါကျတော့ကျွန်တော်တို့ကဒေသမားတွေနဲ့ကျွင်းဒေသမားတွေနဲ့ညီဆိုင်ပြီးတော့ဒီကိစ္စမဖြစ်မနေကျွန်တော်တို့ဒီတက်ကလူကြီးတော်ဆန္ဒထုတ်ဖို့ပဲကျင်းမမှာဖြစ်နေရဆိုပြီးတော့သုံးသိချပြီးတော့အဲအကြောင်းကျွန်တော်ရေစုစီကိုကျွန်တော်တင်လိုက်ထားမှာကြီးအဲဂုံဒီဆက်ရုံပြီးသိင်းကလေးက82ခုနှစ်ကသိင်းနေကဒီဥယျာဉ်ချမ်းမြေကြီးဒီဂုံဒီဆက်ရုံအသုံးမကျလို့ယနေ့ချိန်ဒီသူတို့ဒီရှိတယ်ဂုံဒီဆက်ရုံကြီးအခု၄နှစ်လောက်ဆွန့်လို့ပြီးတော့ရဆိုင်သွားလဲသူတို့ဒီရှိတယ်အခုမှဂျမန်ကုမ္ပဏီကိုပြီးရောက်တာမျိုးလုံးဝလက်မခံနိုင်ဘူးဘွားပြက်မဲ့အဖြစ်မျိုးဖြစ်လို့အဲကြောင့်မခံနိုင်လို့ဆိုပြီးတော့ကျွန်တော်ဥဆန္ဒထုတ်ဖို့ပဲကျင်းမှာမှာ
ဂုံဒီဆက်ရုံမှုကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတောင်သူတွေရဲ့မြေတွေကိုပြည်သူပိုင်ဖြစ်မြမဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်ခရဲကသိမ်းယူခဲ့ပြီးတဲ့နောက်မကြာသေးခင်၄နှစ်ခန့်ကစပြီးဂုံဒီဆက်ရုံရန်နာသွားခဲ့ပေမဲ့လည်းဥယျာဉ်ချမ်းမြေလုတ်ကင်စားတောက်လူတွေကဂုံဒီဆက်ရုံကိုနှစ်စဉ်အခွန်ပေးပြီးသူတို့ရဲ့မြေတွေမှာပြန်ပြီးတော့လုတ်ကင်စားတောက်နေရတယ်လို့လည်းတောင်သူတွေကဆိုပါတယ်မကြာသေးခင်ကတော့သိမ်းယူထားတဲ့မြေတွေတဲကလင်းပြေအေက40ကျော်ကိုသာပြန်ပေးခဲ့ပြီးဥယျံချမ်းမြေဖြစ်တဲ့အေကပေါင်း300နီးပါးကိုတော့ဆက်လက်သိမ်းယူထားဆဲဖြစ်တယ်ဆိုပြီးတောင်သူတွေကဆိုပါတယ်အရင်တုန်းကတော့မြေယာသိမ်းယူခံထားရပေမဲ့ပြည်သူတွေကမတောင်းဆိုရဲကြပဲဒီမိုကရေစီကိုဖော်ဆောင်နေတယ်ဆိုတဲ့အယက်သားအစိုးရလက်ထက်မှာတော့မြေယာပြန်ရရေးတောင်းဆိုမှုတွေကိုလုပ်ခဲ့ကြပါတယ်နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့မိကွန်းတစ်ခုမှာတော့တနေ့ဌာနဆိုင်ရာတွေအနေနဲ့မြေယာတွေကိုလိုအပ်တာတွေထက်ပိုပြီးသိယူခြင်းမလုပ်ဖို့အတွက်ပြောကြားမှုပါတယ်။နိုင်ငံတစ်ဝန်းလုံးမှာတော့စစ်တပ်နဲ့ဌာနဆိုင်ရာစီးပွားရေးလုပ်ငန်းရှင်ကြီးတွေကသိရှိထားတဲ့မြေတွေကအများအပြားဖြစ်ပြီးမြေယာပြန်ရရေးတောင်းဆိုမှုတွေကြောင့်ဖမ်းဆီးချုပ်နှောင်တရားစွဲဆိုခံရမှုတွေကနိုင်ငံတစ်ဝန်းမှာဖြစ်ပေါ်နေပါတယ်ရှင်
။မအေးအေးမှာပါရှင်။VOA မြန်မာပိုင်းတန်လွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချင်မုံရဲ့အင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသောတာရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ29ရက်တောက်ကြတဲ့ညပိုင်းအတန်လွင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နိုင်တီအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလမီတာ190ရို့ကနေတူးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စဉ်ကဏ္ဍတွေထဲမှာကတော့
ဒီကတော့ဒီအဝရီတန်လွင်စစ်တောင်းချင်းတွင်ပေါ့ဒါဟာကျွန်တော်တို့နိုင်ငံအတွက်အမတန်ကံကောင်းတဲ့ရေချိုတရားစတာကိုနိုင်ငံကိုကန့်လန့်ပြတ်ပြီးတော့အပေါ်နဲ့အောက်စီ
းအနဝါဇီဝဗေဒပညာရှင်ဦးအောင်မြင့်မရှင်အပြည့်စုံကိုတော့တိတ်ပန်တဲ့ဤပညာကဏ္ဍမှာနားဆင်ရမှာပါခုတော့ဒီကနေ့ရအပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးသုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရွေးကောက်ပွဲအပြီးတိုင်းရင်းသားတွေရဲ့မျောလင့်ချက်တွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလူအခွင့်အရေးလှုပ်ရှားသူတူဖြစ်တဲ့မိုက်ရာတဂေဖောကိုကိုအောင်အောင်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်အဖြစ်တင်ဆက်ထားပါရရှင်
မိုင်ရာတဂေဖောကဒီအမေရိကန်ပြည်ထောင်စုမှာပေါ့နော်လူခွေလှုပ်ရှားသူတူပေါ့လေဒီဆိုတော့ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကအနိုင်ရခဲ့ပြီးတဲ့နောက်ပေါ့ဒီတိုင်းရင်းသားတွေအရင်နဲ့ပတ်သက်ပြီးတော့ဗာဒီမြန်လှုပ်ပေးမယ်လို့မျှော်လင့်ထားပါလေခင်ဗျအ
ကျွန်တော်အနေနဲ့တိုင်းရင်းသားအတွက်ကတော့အခုလူခွေချုပ်ဖောက်တဲ့ကိစ္စလည်းအရေးကြီးတယ်မဖြေရှင်းဖြေရှင်းလို့မရသေးတဲ့အရာတစ်ခုပေါ့နော်ပြီးတော့အပြစ်ခတ်ရေးဆေးရေးကိစ္စလည်းအရေးကြီးဆုံးအရာတစ်ခုအထဲမှာပါတယ်အခု NCA ထုတ်ပြီးပြင်မဲ့လဲရှားဟိုစားဖို့ရှားပြင်းနေမောက်မြောက်ပိုင်းဖြစ်ချင်းပြင်းနေအခုအပြစ်ခလည်းတော်တော်ဟိုစားကြမ်းတမ်းနေတဲ့အချိန်ဖြစ်နေတယ်အဲ့ဒီတက်တော့ဒါတွေအပြစ်ခမရဆဲဘူးဆိုရင်ကျွန်တော်တို့တိုင်းရင်းသားတွေအတွက်တော့ပါပဲဒီချီကာမလုံဆိုရင်မရှိနိုင်ဘူးဒီပြည်သူလူထုတွေအတွက်တော့ပို့ပြီးတော့ချင်းနေဆိုသေးတယ်သူအခုတော့မှဟိုစားဟိုရှားစစ်မြောက်ပိုင်းတနေရတော့မှအခု IDP 6,000 လောက်ဟိုစားရှိနေပြီအဲ့ဒါကြောင့်ဒီအပြောင်းလဲတာတော့တိုင်းရင်းသားတွေအတွက်အခုတော့ဆက်ပြောမယ်ဆိုတော့အကောင်းစရာမှမတွေ့ရဘူ
းတနိုင်ငံလုံးပြစ်ခတ်ရစဲလုံးမယ်နောက်နိုင်ငံရေးဆွေးနွေးကြမယ်ဆိုပြီးတော့ဒီအခုအစိုးရလက်ထက်မှာတော့လှုပ်ထားတာပေါ့ဆိုတော့ဒီနောင်တက်လာမယ့်အစိုးရလက်ထက်မှာရောဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘယ်လိုပုံစံမျိုးဆက်ပြီးတော့ကင်တွယ်ဆောင်ရွက်စီခြင်းလဲခင်ဗ
ျဖြစ်နိုင်မယ်ဆိုတော့အကောင်းဆိုတော့ဟိုတွေ့စီရပါဘောနော်ဒါပေမဲ့တခုရှိတာကတော့အကုန်လုံးသိကြတဲ့အတိုင်းပဲလေအခုအချက်ကဥပဒေရလဲအစိုးရဖက်မှာဟိုစစ်ဖက်မှာပို့ပြီးမှဟိုစာအနာပေးထားတယ်လေအဲ့ဒီအတွက်ကြောင့် NLD တို့ဖက်မှာအဲ့ဒီပြစ်ခတ်ရေးဆေးကိစ္စပဲဒီတခြားတိုင်းရင်းသားကိစ္စပဲဒီသူတို့ဘယ်လောက်လုံနိုင်မလဲအဲ့ဒါလည်းမေးဖို့အခြေတခုဖြစ်နေတယ်အဲ့ဒါကြောင့်အခုအချိန်ကတော့ကျွန်တော်တို့တခုပဲလုံလုံရတာကတော့ဟိုတောက်ကြည့်ရမယ်ချင်းနေဘယ်လိုဟို NLD ကသူတို့ဘယ်လိုလုံနိုင်မလဲလုံနိုင်မလဲအတနိုင်ဆိုအကောင်ဆိုတော့ဟိုစဟိုလုတ်ခိုင်းစီချေတယ
်လွတ်တော်ရဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်အတော်များများကဟိုအနိုင်ရထားတာဆိုတော့တိုင်းသားတွေအရေးအပါဝင်ပေါ့လေမြန်မာပြည်မှာကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေနဲ့ပတ်သက်ပြီးတော့ဖြေရှင်းပေးနိုင်လိမ့်မယ်လို့ဟိုမထင်ဘူးလားခင်ဗ
ျကျမတို့ဟိုစားဟိုတိုင်းရင်းသားရဲ့ပြည်နယ်တွေကနေစားဖက်မှာပဲနေနေကြတယ်လေပြီးတော့အဲ့ဒီနေစားကိစ္စကိန်းတဲ့ဟိုစားဟိုမင်းနစ်တာဝန်ကြီးကလည်းစစ်ထားဖက်မှာခန့်မဲ့လူကြီးဟိုစားဝန်ကြီးပဲ NLD ခန့်မဲ့လူကြီးမဟုတ်တဲ့အတွက်ကြောင့်စစ်တပ်ခန့်တဲ့လူကြီးဟိုစားဝန်ကြီးဖြစ်တဲ့အတွက်ကြောင့်ဘာပဲဖြစ်ဖြစ်ဒီဝန်ကြီးကစစ်ဖက်ပေးတဲ့ order တွေပဲသူတို့နားထောင်တယ်အဲ့လိုမျိုးဆိုရင် NLD ရောဘယ်တော့လုပ်ပေးနိုင်မလဲအဲ့ဒါမျိုးထုတ်လို့ရ
တဖက်ကလည်းပဲမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌပေါ်ဒေါန်ဆန်းစုကြည်အနေနဲ့ဒီပါတီကိုသူဦးဆောင်နေတာဆိုတော့ဒေါန်ဆန်းစုကြည်အနေနဲ့ကောဒီအလှည့်အပြောင်းကိုဘယ်လိုကြော်လွှားနိုင်မယ်လို့ဟိုခံမှန်းပါလဲခင်ဗျာ
တော့တော့ဆက်ကြည့်ရမယ်အဲ့ဒီ constitution ကိုပြင်နိုင်မယ်ဆိုတော့အခုလာမဲ့အရာတွေကတော့အဲ့လောက်တော့မဖြစ်နိုင်မဖဲ့ပါဘူးလို့ထင်တယ်။ဒါပေမဲ့အခု constitution အစစ်တပ်က constitution နဲ့အရာဟိုစားဟို မူတည်ပြီးမှအလုပ်လုပ်ရှိရ
မြန်မာနိုင်ငံဒီအစိုးရတစ်ဖက်ဒီတိုင်းရင်းသားတွေပေါ့နေဆက်တကြောမှာရှိတဲ့တိုင်းရင်းသားတွေနဲ့တစ်ဖက်ဒီလိုပြောဟိုဒီလွတ်လပ်ရေးရပြီးတော့နောက်ပိုင်းကလေးကကျွန်တော်တို့တွေမှာမြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်လာတာဆိုတော့အခုကျွန်တော်တို့ဒီရှေ့ဆက်သွားမယ်လန်ခီးမာရောပေါ့လေဒီတိုင်းပြည်အနာကငြိမ်းချမ်းသာယာဖို့အတွက်တိုးတက်ဖို့အတွက်ဆိုလို့ရှိရင်တက်မရော်ရဲ့အခန်းကဏ္ဍကဘလောက်အရေးကြီးပါလဲတက်မရော်အနေနဲ့ဘာတွေပြုပြင်ပြောင်းလဲဖို့လူမင်လို့ထင်လဲခင်ဗျတ
က်မရော်ကပြည်သူလူထုတွေကာကွယ်မဲ့ဟိုစအဖွဲ့တစ်ဖွဲ့ဖြစ်ရမယ်ဒါပေမဲ့အခုအချိန်ကပြည်သူလူထုကိုမကာကွယ်ဘဲနဲ့ပြည်သူလူထုကိုသွားပြီးမှဟိုစအပြင်းခလုပ်တယ်ပြည်သူလူထုကိုသွားပြီးမှဟိုစစတယ်ဒီလိုလိုသူ့ကိုဟိုအိုမဲအိမ်မဲအနေနဲ့သူတို့သွားလုပ်မယ်ဆိုရင်အဲ့ဒီတမတော်ကကျမတို့မလိုလားဘူးသူတို့နေမဲ့နေရာကိုသူတို့မနေဘဲနဲ့သူတို့လောက်ရမနေရာကိုမလောက်ဘဲနဲ့အခြားကိုသွားအခြားနေရာကိုသွားပြီးမှဟိုစဟိုဘယ်လိုပြောမလဲရရှာတယ်ပြဿနာရှာတယ်ဆိုတော့အဲ့ဒါကသုံးအဲ့ဒီလောက်လိုလားအဲ့ဒီလောက်အသုံးပြုတဲ့ဟိုတမတော်မဟုတ်တော့
လွတ်လပ်ရေးပြီးနောက်ပိုင်းကလေးကမြန်မာပြည်မှာပြည်တွင်းစစ်တွေဖြစ်လာတာဆိုတော့တစ်ဖက်ကတက်မရော်ဘက်ကဘာပြောလဲဆိုတဲ့အခါကျတော့နိုင်ငံအချုပ်အခြာတည်ထောင်ခိုင်မြဲအောင်နိုင်ငံတော်ကြီးမပြိုကွဲအောင်ပေါ့တက်မရော်အနေနဲ့ကဒါသူတို့ရဲ့တာဝန်အရဆောင်ရွက်နေရပါတယ်ဆိုပြီးတော့ဟိုပြောတယ်လေဆိုတော့အဒီယာနဲ့ပတ်သက်ပြီးတော့ဟိုဘာမှန်းပြောချင်ပါလဲ
โอเคသူတို့အဲ့လိုမျိုးပြောချင်မယ်ဆိုရင်ဒါကျမတို့ဖက်မှာရောကျမတို့သူတို့ကိုသွားပြီးမှအရန်ကြတာရှိလားကျမတို့သူဟိုစတိုင်းရင်းသားတိုင်းရင်းသားဟိုစစစ်ဖက်ရောသူတို့ဒီကိုသွားပြီးမှဟိုစသွားတိုက်မယ်နေရာသွားလုမယ်ပြစ်စီတွေသွားကောက်ယူမယ်အဲ့လိုမျိုးရောရှိလားမရှိဘူးသူတို့ပြည်ထောင်စုအတွက်အကောင်ဆုံးလုပ်ချင်မယ်ဆိုရင်ပြည်သူလူထုကိုသွားပြီးမှသွားတိုက်ဖို့မလိုဘူးပြည်သူလူထုသူတို့ကိုလည်းသူတို့အေးအေးဆေးဆေးနေမယ်ဆိုရင်သူတို့တက်မွေးွားကြောက်အတွက်လည်းပို့ပြီးမှဟိုစဟိုကြီးထွားလာနိုင်တယ်ဒါပေမဲ့အဲ့ဒီစစ်သားတွေကသူများစီကိုသွားပြီးမှသူများကိုသွားတိုက်တယ်နေရာကိုသွားလုတယ်မြေကိုသွားယူတယ်သူများမြေဖြစ်ကိုသွားစတယ်နောက်ထောဟိုစားဘူးသူမျိုးဆိုကျမတို့ကပါသွားတယ်ဟိုတော့ကမှဟိုစားချက်တည်ရတယ်ပြီးတော့နောက်ထောသူများနေရာကိုရောက်သွားပြီးမှဟိုစားဒုက္ခတွေဖြစ်သွားတယ်အဲ့ဒီလိုမျိုးတတ်မတော်ဆိုရင်အဲ့ဒီလိုမျိုးစစ်သားဆိုရင်ဘယ်လိုမျိုးအသုံးချမလဲပြည်သူလူထုရဲ့အကျိုးမှမကြပဲအသုံးမှမကြပဲနဲ့သူတို့တကယ်တကယ်နိုင်ငံကိုပြုစုစောင့်ရှောက်စီချင်မဲ့ဆိုရင်တခြားပြဿနာရဲ့အများကြီးရှိသေးတယ်။ဘာဖြစ်လို့သွားမလုပ်တာလဲ။ဘာဖြစ်လို့တိုင်းရင်းသားတွေကိုကြီးကိုလာပြီးမှလာတိုက်တယ်။အခုကဟိုစတနနဲ့ပြက်တာမှမဟုတ်ဘဲနဲ့ဟိုစလေရင်နဲ့ဗာနဲ့ကျမတို့တိုင်းရင်းသားတွေဘာလေရင်တစ်စီးမှမရှိဘူး။အဲ့ဒါဘာမှအကျိုးမရှိဘူး။သူတို့အဲ့လိုမျိုးလုပ်တဲ့အတွက်ကြောင့်ကိုယ်နိုင်ငံကျမတို့နိုင်ငံအခုအဲ့လိုမျိုးအခြေအနေရှိတာသူတို့အဲ့လိုမျိုးမလုပ်ဘူးကျမတို့လာမတိုက်ဘူးဆိုရင်သူကျမတို့ပြပပြည်နိုင်ငံပြပပြည်ဟာဟိုတိုက်ဒီထက်ပိုးပြီးတော့အင်းချကြရဖြစ်မယ
်မိုင်းရာတကေဖို့ဟာဒီအမေရိကန်ပြည်အောင်စုမှာလူခွေလှုပ်ရှားသူတဦးအနေနဲ့ရက်တီလာတာကြာပြီပေါ့လေရှင်းဆက်ပြီးတော့ဒီမြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ဆက်ပြီးတော့စောင့်ကြည့်ပြီးတော့ဒီလှုပ်ရှားမှုတွေကိုလှုပ်သွားဖို့စီစဉ်ထားပါလေခင်ဗျ
လူခွေကိစ္စကိုပဲစောင့်ကြည့်ရမှာပေါ့အခုကပြောတယ်အပြောင်းလဲရှိလာပြီဒါပေမဲ့ကျမတို့အစိုးရဖက်မှာသူတို့ဘာမှမတင်ပြဘူးအကောင့်တွေကြီးပဲတင်ပြတယ်အဲဆိုကျမတို့လူလူမျိုးပြည်သူလူထုအတွက်ကျမတို့ရဲ့လူခွေအရေးအတွက်လှုပ်ရှားခဲ့လူတယောက်အနေနဲ့ဒီအဲ့လိုမျိုးကိစ္စတွေအဲ့လိုမျိုးအကြောင်းအရာတွေအမေရိကန်အစိုးရကိုတင်ပြရမယ်ဘာဖြစ်လို့မတင်ပြဘူးဆိုရင်အစိုးရကျမတို့ဗမာပြည်မှာဗမာပြည်အစိုးရဖက်မှာသူတို့ဘာမှတင်ပြဖို့မရှိပါဘူး
သုသဆုံးလေအမေရိကန်သခွင့်အစီအစဉ်ကိုတင်ဆက်ပေးလိုက်တာပါရှင်ခုတော့မနေ့ဖြန်ည9:00နာရီတိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုထပ်ပြီးတော့မိတ်ဆက်ပေးလိုက်ပါရယ
်သရရှင်များရှင်ရွေးကောက်ပွဲမှာအနိုင်ရထားတဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါ်ဆန်းစုကြည်ဟာအစိုးရတက်ကိုဦးဆောင်မှုရှိနေပါတယ်အခြေခံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမ္မတအထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါ်ဆန်းစုကြည်ကိုတိုင်းပြည်ခေါင်းဆောင်အဖြစ်သောရရှင်တို့အနေနဲ့ဘယ်လိုယာရုတာဝန်မျိုးကိုယူဆခြင်းကြပါသလဲလက်ရှိနိုင်ငံရဲ့အခြေအနေအရဘယ်လိုယာရုတာဝန်မျိုးကအသင့်တော်ဆုံးဖြစ်နိုင်မယ်လို့ထင်ကြပါသလဲဆိုတာကိုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် တ်1392 382 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။VOA ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုစနေနေ့အင်္ဂါညတွေမှာထုတ်လွှင့်ပေးနေပါရယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါ။မြတ်မအမြင့်တွေဟာတဘာဝတယံဇာတာအတွက်ဘလောက်အရေးပါတယ်ဆိုတဲ့အကြောင်းကိုအနဝါဇီဝဗေဒပညာရှင်ဦးအောင်မြင့်ကိုတော်ခင်မျိုးသက်ကမေးမြန်းပြီးသိပ္ပံနဲ့ဤပညာအစီအစဉ်မှာတင်ဆက်ထားပါရရှင်။
မြစ်တစင်းမှာရေချိုတယံစာတတွေနဲ့အတူမြစ်ရဲ့ဂီဟာစနစ်တံပိုးနဲ့မြစ်ကြောင်းတစ်လျှောက်လူမှုစီးပွားရေးတံပိုးတွေကိုအလွဲသုံးစားမလုပ်ဘဲမြန်မာနိုင်ငံအတွက်တဘာဝကပေးထားတဲ့မြစ်တယံစာတတွေကိုထိန်းသိမ်းဖို့အတွက်ဒီတစ်ပတ်မှာပြောပြပါမယ
်။ကျွန်တော်တို့အကန့်ကောင်းလို့ဒီမြစ်ကြီး၄စင်းပေါ့အဓိကတော့ဒီအဝရီတန်လွင်စစ်တောင်းချင်းတွင်ပေါ့ဒါဟာကျွန်တော်တို့နိုင်ငံအတွက်အမတန်ကံကောင်းတဲ့ရေချိုတယံဇာတကိုနိုင်ငံကိုကန့်လန့်ပြပြီးတော့အပေါ်နဲ့အောက်စီးနေတာဖြစ်တယ်။ဒီတယံဇာတရဲ့တံပိုးကအမတန်ကြီးတယ်။ဒီမြစ်တယံဇာတတွေဟာတဘာဝပေးတာလို့ပေါ့နော်။ရလာတဲ့အမတန်ဖူးတန်တဲ့တယံဇာတတွေဖြစ်တယ်။ဒီရေချိုဆိုတာကအများကြီးတဲ့အတိုင်းပေါ့အမတန်ရေးကြီးတဲ့လူသားတွေအတွက်တယံဇာတပြတော့ကျွန်တော်တို့မှဒီရေချိုတယံဇာတကိုပေးတဲ့မြစ်ကြီးတွေရှိတယ်။ဒီမြစ်ကြီးတွေကဒီရေချိုပေးတဲ့မြေဝမ်းတစ်လျှောက်မှာဒီအမတန်ကောင်းတဲ့သက်ပြွေးတွေလုံနိုင်တယ်နောက်တစ်ခါသွာလာနိုင်တယ်နောက်တစ်ခါညရနေပြီးတော့ဒီ renewable energy လိုမျိုးတယံပြည့်ပြည့်စွမ်းအင်တွေကိုကျွန်တော်တို့ကဒီပြည့်ပြည့်ကြီးတွေမဟုတ်ခွင့်နဲ့ပေါ့နော်ပဝန်းကျော်မတိခိုက်ပဲထုတ်နိုင်တယ်ဆိုတော့သူကရေရှည်ပေါ့ကျွန်တော်တို့အခုလက်ရှိတွင်မကဘူးကျွန်တော်တို့နောင်အတွက်ပါအမတန်ရေးကြီးတဲ့နိုင်ငံရဲ့တယံဇာတတွေဖြစ်တယ်လေအဲ့ကြမှုဓာရီကိုကျွန်တော်တို့ကတံပိုးထားပြီးတော့မြစ်ကဲတယံဇာတရဲ့ရေရှည်ဒီရစနစ်တံပိုးအဲ့မြစ်တစ်လျှောက်မှာနေတဲ့လူတွေရဲ့လူမှုစီးပွားရေးတံပိုး social value တွေပေါ့နော်သူရဲ့လူမှုတံပိုးတွေကိုထိမ့်သိမ့်သင့်တယ်ဒီမြစ်တယံဇာတနဲ့တကယ်လို့ဓာရီကပျက်စီးမဲ့ဆိုရင်ပြန်မရနိုင်တဲ့တယံဇာတမျိုးဖြစ်တယ်တချို့နိုင်ငံမှာကမ္ဘာမှာမြစ်ကြောင်းကြီးတွေပျောက်ကုန်တာပြင်လဲရှိစီးဆင်းတော့တာတွေဒီ lesson တွေအများကြီးရှိတယ်တော့ကျွန်တော်တို့နိုင်ငံမှာဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့အချိန်မှာဒီမြစ်တယံဇာတရဲ့တံပိုးအမှန်ကိုသိပြီးတော့အကောင်းဆုံးအသုံးချတင်တယ်လို့ကျွန်တော်ကတော့အကြံပြုချင်ပါတယ်
။မြမပြည်မြဲစွန့်ရင်အသင်း REAM ရဲ့အထွေထွေအတွင်းရေးမှူးဖြစ်တဲ့အန်ဝါဇီဝဗေဒပညာရှင်ဦးအောင်မြင့်ပါမြစ်ကြီး၄စင်းနဲ့ကအကြီးဆုံးဖြစ်တဲ့အေယာဝတီမြစ်ကြောင်းဟာမြန်မာနိုင်ငံမြောက်ဖြားကနေအေယာဝတီမြို့ဝကျွန်းပေါ်အထိသူဖြတ်တန်းစီးဆင်းရာမြို့ရွာဒေသတွေအတွက်အကျိုးပြုနေတာမို့ဒီမြစ်ကြောင်းကိုထိခိုက်စေမဲ့ရေကာတာကြီးတွေဆောက်လုံမှာကိုရက်ဆိုင်ပစ်ဖို့အတွက်ပြည်သူတရက်လုံးကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒီနှစ်အထိဒါကိုရက်ဆိုင်ထားတာတွေ့ရပေမဲ့ရှင်းနှစ်တွေအတွက်ကတော့မရေမရာရှိနေသေးပါ။မြန်မာနိုင်ငံအရှိပိုင်းတရုတ်ပြည်ဘက်မှမြစ်ဖြားခံပြီးမြန်မာနိုင်ငံတဲကကချင်ရှမ်း၊ကယား၊ကရင်နဲ့မွန်မြန်မာတိုင်းရင်းသားတွေနေထိုင်ရာနေရာတွေကိုဖြတ်တန်းပြီးစီးဆင်းတဲ့တန်လွင်မြစ်ကတော့ထိုင်းနိုင်ငံနဲ့လည်းဆက်ဆက်နေတာဖြစ်ပါတယ်။ဒီတန်လွင်မြစ်ကြောင်းပေါ်မှာတိဆောက်ဖို့လုပ်နေတဲ့အရှိတောင်အာရှဒေသရဲ့အမြင့်ဆုံးရေကာတာဖြစ်လာမယ်ရေကာတာတွေရှိကနေရမယ်အကျိုးအမြတ်တွေဟာပေးဆက်ရမယ်တယံဇာတတံပိုးနဲ့မျှကြည့်ရှိမရှိတည်တည်ချာချာသုံးသပ်ဖို့တော့လိုအပ်တယ်လို့ဆိုပါတယ
်ဘူလောလောဆယ်တော့အဓိက၄ခုပေါ့နော်အဓိက၄ခုရှိတယ်ဒီဟာကြည့်ရတဆန်းရကွန်းလုံဆိုတော့ဒါအမတန်ကြီးတဲ့ရေကာတာကြီးတွေပဲဒီဗမာဒီရှစ်တောင်အာရှမှာတော့အမြင့်ဆုံးရေကာတာစီးမှာပါပြီးတော့ဒီဖက်မဲ့မီဂါဝတ်ဆိုလည်းအများကြီးမှန်းတာတာရှိတယ်ဒါပေမဲ့တကယ်တကယ်ဒီမျိုးကအားလုံးအရလောလောဆယ် MOU ဆင့်မှာပဲဒီအများသိအောင်ကျွန်တော်တို့ရေပုံရသတင်းအရာဆိုရင်ကိုပဲကျွန်တော်90ရာခိုင်နှုန်းကပြည်ပကိုရောင်းဖို့ဖြစ်တယ်။ကျွန်တော်တို့အတွက်သုံးဖို့မဟုတ်ဘူး။အဲကြောင့်မို့လို့ကျွန်တော်တို့မှထိခိုက်သွားမယ်ပြောင်းလဲသွားမယ်ကျွန်တော်တို့ဇယံဇာတဒီပေးစားမယ်အခြေအနေနဲ့ရမယ်ဟာနဲ့ကျွန်တော်တို့တိုင်းရလားဆိုတာကိုကျွန်တော်တို့ကဒီမတန်ပေါ့နော်ဒီပြတ်သားတင်ချတဲ့ EIA တွေပါလေကျွန်တော်တို့ကလူလာနေကြတဲ့အခြေအနေဖြစ်တယ်။
ဟုတ်ကဲ့ပါဆရာ။ကရင်ပြည်နယ်ထဲမှာဒီဟတ်ကြီးရေကာတာဆောက်မဲ့နေရာပတ်ဝန်းကျင်မှာကဘာပေါ်မှာရှားပါတဲ့မျိုးစိတ်တွေတော်တော်များများရှိတယ်လို့ဒီမြေချောင်းများကွန်ရက်ကနေထုတ်ပြန်ထားတဲ့စာရှိပါတယ်ဆရာ။ဆရာတို့ဒီဥစ္စာတွေကိုထိမ့်သိမ့်ဖို့ဘာတွေလုပ်နေပါလဲဆရာ။ဒီတန်လွင်မြေချောင်းတဝိုက်မှာရှိတဲ့ဒီတဘာဝဝန်းကျင်ကိုလေ
။တန်လွင်မြေချောင်းတစ်လျှောက်လုံးကတော့ကျွန်တော်နိုင်ငံထဲမှာတော်လေး remote ဖြစ်တဲ့ခေါ်မှာပေါ့နော်။ဒီတောတောင်အောင်ထူတတ်ပြီးလူရောက်ပေါက်နေတဲ့နေရာဖြစ်တဲ့အတွက်ဒီတကယ်တကယ်သဘာဝအရာကိုကျွန်တော်တို့ biodiversity ကမြင့်ပါလေမြင့်တဲ့နေရာတွေဖြစ်တဲ့ biodiversity ကိုဘယ်လိုထိန်းသိမ်းမလဲဆိုတော့အဲ့ဒါတော့ကျွန်တော်တို့ကအခုသိအောင်လုပ်နေတဲ့အခြေအနေပဲရှိတဲ့အပြင်အကုန်လုံးလည်းသိအောင်လုပ်နိုင်တဲ့ပေါ့နော်စနစ်ကျဒီလိုနေရာဒီမှာကြာနာနာလုပ်နိုင်တဲ့အခြေအနေတော့မရှိသေးဘူးဗျ။မရှိသေးတော့ကျွန်တော်ကသိချာမသိရသေးဘူးတကယ်လို့ဟာကြီးလို့နေရာကဘာဆိုရင်ဇာကောင်းလဲဆိုတော့ဒီမြစ်ဝနဲ့မတန်နီးတယ်ဒီတန်လွင်မြစ်ဝနဲ့ဆိုရင်ဒီတော်တော်နီးတဲ့နေရာဖြစ်တဲ့အတွက်တကယ်လို့အဲ့ဒီနေရာမှာရေတားစီးလို့ရှိရင်သေချာပေါက်ဒီမြစ်ဝမှာတော့တစ်ဖက်ကပင်လယ်ဘက်ကရေငန်ထိုးတာနဲ့ဒီဘက်ကရေစည်းရေလာနည်းတာနေရာအပြောင်းလဲသေချာပေါက်ဖြစ်မယ်အဲ့တော့ဒီဟာကြီးလို့ဒဲမျိုးကတော့ဒီ biodiversity ဘယ်လိုပြောင်းမလဲဆိုလို့ရှိရင်ဒီ estuary ecosystem လို့ခေါ်တဲ့ဒီမြစ်ဝပိုင်းဆိုင်ရာရေကြိုးရေငန်ဇက်ကနကူကရှိတဲ့ဂျီယာစနစ်ကပြောင်းမှာအမှန်ပဲ။ဒါကြောင့်မလို့အဲ့ဒီပြောင်းတဲ့အပေါ်မှာအာဒီရေကိုရေငန်ဇက်ကိုနှစ်သက်တဲ့ဒီအပင်တွေသရဝါတွေကတော့ကျွန်တော်ဆုပ်ယုံမယ်။ဒါကရေငန်ဘက်ကထိုးဝင်တဲ့အတွက်မြေဝပိုင်းမှာဒီရေကြိုးအားကိုးပြီးလုပ်လို့ရတဲ့လုပ်ငန်းတွေလည်းချိခိုက်မယ်။ဒါကတော့ကျွန်တော်လောလောဆယ်ကျွန်တော်ဆိုရင်အမှန်ဆိုရင်ဆုံးအချက်တွေပါ
။ချင်းတွင်းမြစ်အကြောင်းကိုဆရာပြောပြပေးလို့ရမလားဆရာ
။ချင်းတွင်းဘက်တော့ကျွန်တော်သိချာမသိပါဘူးဗျာ။အဲ့ဒီဘက်ကိုကျွန်တော်တို့လေ့လာဖို့ကျွန်တော်အချိန်တွေမရှိပါဘူး။လောလောဆယ်ကျွန်တော်တို့အဓိက ARV နဲ့တန်ရင်ကိုပဲအရင်စိုက်ပြီးတော့ကျွန်တော်တို့လုပ်လုပ်နေပါတ
ယ်။ဟုတ်ကဲ့ပါဆက်ဆက်စစ်တောင်းအောင်ဆက
်စစ်တောင်းကအမှန်ကတော့စစ်တောင်းမြဝကကျွန်တော်တို့ဒီတွင်နဲ့ဆက်နေတာဗျစစ်တောင်းမြဝဆိုရင်အမှန်ဆိုရင်ဒီဗမာနိုင်ငံမှာအကြီးဆုံးပေါ့နော်ဒီဝက်လန်ကြီးအနေနဲ့ထင်ရှားကြားကဘာတိနာမည်ပေါက်ဖို့တောင်စူးစမ်းနေတဲ့အခြေအနေရှိပါတယ်။စစ်တောင်းမြဝကတော့ကျွန်တော်တို့သိသလောက်စစ်တောင်းမြဝမှာရှိနေတဲ့ကျွန်တော်တို့ biodiversity နဲ့ natural ecosystem value တွေကမြင့်တယ်ဒီကောင်ကိုကျွန်တော်တို့အဓိက view design တံပိုးထားပြီးတော့တင်သိမ်းဖို့လိုအပ်တယ်။အဲတချို့လဲဒီသိပ္ပံပညာရှင်တွေတချို့ဆောင်ရွက်နေတာလည်းရှိတယ်။ဒါပေမဲ့ကျွန်တော်တို့ဒီမြစ်တရားဇာတ်ကိုစစ်တောင်းမြစ်တရားဇာတ်ကိုအဓိကအခြေခံပြီးတော့အလုပ်လုပ်တာတော့မတွေ့ရဘူး။စစ်တောင်းမြစ်ဝကတော့ငကူနဲ့ကြည့်လို့ရှိရင်တော့ဒီစစ်တောင်းဆက်ကူဇက်ရဲ့ဒီရောကကြောင့်ပေါ့နော်။ဒီစစ်တောင်းမြစ်ဝတော့များများမှရှိတဲ့ဝါရောတွေပစ္စည်းရဲ့အပြင်ဒုနာကဒီ deposit တွေကြောင့်မလို့ဒီငကူကအမတန်ပေါ်ခဲ့တဲ့နာမည်ကြီးခဲ့တဲ့ဒီငါးသလောက်တူပါတော့မှကျွန်တော်တို့ရောဤပြုံးဒီပျောက်ွယ်နေတဲ့အခြေအနေမှာရှိပါတယ
်။အန်ဝါစီဝဘေးရာပညာရှင်ဦးအောင်မြင့်မှာမြန်မာနိုင်ငံမှာမြစ်ချောင်းတွေပေါများတာမို့ရထားတဲ့တင်ရန်စာတကိုတန်မိုးထားခေါင်းမမသိတဲ့အဖြစ်မျိုးတွေရှိနေတယ်လို့စနစ်တကျဘယ်လိုအကျိုးရှိအောင်သုံးဆွဲရမယ်ဆိုတာကိုနားမလည်တာမျိုးတွေလည်းရှိနေတာမို့အသိပညာပေးဖို့လိုအပ်နေပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်လာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်လည်းနော
်။သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။ခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။နိုဝင်ဘာလ25ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြံဖက်မှုပပျောက်ရေးအထိမ်းအမှန်တွေကိုကုလသမဂ္ဂမှကျင်းပခဲ့ရမှာအမျိုးသမီးများအပေါ်အကြံဖက်မှုပပျောက်ရေးကိုကမ္ဘာကတညီတညွတ်တည်းဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းသွားခဲ့ပါတယ်။အလားတူပဲပြည်မှုကျူးလွန်သူတွေကိုလည်းထိထိရောက်ရောက်အရေးယူပေးဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။အမျိုးသမီးများအပေါ်အကြံဖက်မှုပပျောက်ရေးနဲ့ပတ်သက်လို့မြန်မာအမျိုးသမီးများအဖွဲ့အစည်းကလည်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။အကြောင်းစုံကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ဆက်ပေးထားပါရရှင
်If we are united between men and women, among government leaders, business communities, and civil society leaders, I think there will be nothing which we cannot overcome.
မျိုးသားနဲ့မျိုးသမီးတွေကြားအစိုးရခေါင်းဆောင်တွေကြားစီးပွားရေးလူအဖွဲ့အစည်းနဲ့အရက်ဖက်လူအဖွဲ့အစည်းတွေကြားစီးလုံးညီညွတ်ကြမယ်ဆိုရင်ကျွန်တော်တို့မကျော်လွှမ်းနိုင်တဲ့အခက်အခဲဆိုတာမရှိပါဘူး။ကျမ်းမာဒန်းသူအခွင့်အရေးရရှိမှုအမျိုးသမီးတွေရဲ့အရေးအသွေးမြင့်တင်ပေးမှုကိုဖော်ဆောင်ရမှာဘယ်လိုအတားအဆီးမှရှိနိုင်မှာမဟုတ်ပါဘူ
းအမျိုးသမီးတွေပေါ်အကြံဖက်မှုပပျောက်ရေးအတွက်ဆောင်ရွက်ရမှာကမ္ဘာထွန်းအလုံးအတူတကွလက်တွဲဆောင်ရွက်ချဖို့အရေးကြီးတယ်ဆိုတာကိုခုနသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကနိုဝင်ဘာလ25ရက်နေ့မှာကြေညာတဲ့နိုင်ငံတကာအမျိုးသမီးများပေါ်အကြံဖက်မှုပပျောက်ရေးအထိမ်းအမှန်နေ့မှာအခုလိုတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်ဒါ့အပြင်အမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်တဲ့လူရက်တွေဖြစ်တဲ့အိမ်တွင်းအကြမ်းဖက်မှုလိင်ပိုင်းဆိုင်ရာစော်ကားမှုကြေကျွန်ပြုတ်မှုလူကုန်ကူးမှုလေအင်္ကာလှိဖြက်မှုနဲ့မိန်းကလေးငယ်တွေကိုအတိအတ္တမအိမ်တောင်ချမှုအပြင်အစွန်းရောက်တဲ့တိုက်ခိုက်မှုလူရက်တွေကိုထိရောက်စွာအရေးယူဖို့လဲမစ္စတာဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ
် All violent crimes against women must be punished. Women and girls also suffer other
အမျိုးသမီးတွေပေါ်အကြမ်းဖက်တဲ့ပြစ်မှုမှန်သမျှကိုဥပဒေအရအရေးယူမှာဖြစ်ပါတယ်။အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာကြမ်းမခွဲခြားဆက်ဆံစော်ကားမှုတွေကိုခံကြရသလိုအစွန်းရောက်သမားတွေအပြင်နိုင်ငံရဲ့လူညွန်ရေးကိုတာဝန်ယူတဲ့တပ်တွေရဲ့အကြမ်းဖက်စော်ကားတာကိုလည်းခံကြရတာတွေ့ရပါတယ
်။ဒီနှစ်တွေအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုဖြစ်ကဘာကိုလီမော်ယောင်လွှမ်းစေရမယ်ဆိုတဲ့၁၆ရက်ကြာကြိုးပမ်းမှုကိုနိုဝင်ဘာလ25ရက်နေ့ကနေဒီဇင်ဘာလ10ရက်နိုင်ငံတကာလူ့အခွင့်အရေးနေ့အထိကျင်းပသွားဖို့ရှိပါတယ်။ခုလိုအမျိုးသမီးပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ဆောင်ရမှာအရေးကြီးတာကအမျိုးသမီးအခွင့်အရေးတွေကိုလေးစားဖို့နဲ့ချိန်နဲ့မှပဲအမျိုးသမီးတွေရဲ့စွမ်းရည်ကိုမြင့်တင်ပေးဖို့ဖြစ်တယ်လို့လည်းမစ္စတာဘန်ကတိုက်တွန်းခဲ့ပါတယ်။အဲ့ဒီခဏမှပဲကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်ကုလသမဂ္ဂအမျိုးသမီးရအမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဖွန်ဇာလီမလန်ဖိုဂူကာကအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ရမှာအမျိုးသားရေးကိုအကြောင်းပြပြီးပြုလုပ်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောခဲ့ပါတယ
် Nationalism is usually the refuge of the scoundrels when all else fails
အမျိုးသားရေးကိုအကြောင်းပြပြီးလှုပ်ချင်တာတွေကိုစင်ကြယ်ပြီးလှုပ်ကြတာတွေရှိပါတယ်တခြားဘာအကြောင်းမှမပြနိုင်တော့ဘူးဆိုရင်အပြောင်းလဲတိုးတက်မှုကိုဟန်တားဖို့အမျိုးသားရေးကိုဗန်းပြလီရှိကြပါလေဒီလိုဖြစ်လာခဲ့ရင်လုံးဝလက်မခံပါနဲ့အမှန်တရားတွေတိုက်ပွဲဝင်ပါအမှန်တရားသာလင်အလုံးရဲ့ဘဝကိုလွတ်လပ်စေမှဖြစ်ပါလေလို့လက်ထောက်အတွင်းမှုချုပ်ဖွန်ဇာလီမလန်ပိုဂူကာကပြောသွားတာဖြစ်ပါလေဒါအပြင်အမျိုးသမီးများပေါ်အကြမ်းဖက်မှုကျူးလွန်သူတွေကိုလည်းထိရောက်စွာအရေးယူနိုင်ဖို့အရေးကြီးတယ်လို့လည်းသူကပြောခဲ့ပါလေ
Laws are important. Laws will not make people love and respect women, but laws will give women an opportunity to have recourse. So we need
ဥပဒေတွေဟာအရေးကြီးပါတယ်။ဒါပေမဲ့ဥပဒေတွေချမှတ်တိုင်းအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်လေးစားမှုရှိစေဖို့အာမခံချက်မပေးနိုင်ပါဘူး။ဥပဒေတွေရှိလို့အမျိုးသမီးတွေနဲ့ဥပဒေအကြောင်းအရအေးအေးဆောင်ရွက်နိုင်မှာဖြစ်တဲ့အတွက်ဥပဒေတွေရှိဖို့လိုအပ်တယ်လို့ဥပဒေရလေအေးအေးဆောင်ရွက်ပေးဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကပြောသွားတာဖြစ်ပါတယ်။ဒီနေ့ကြောက်ရောက်တဲ့နိုင်ငံကအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အထိမ်းမှဖြစ်မြန်မာအမျိုးသမီးများအဖွဲ့တွေကအစီရင်ခံစာတွေ၊ကြေညာချက်တွေထုတ်ပြန်ခဲ့ကြရမှာကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းနဲ့လက်ထောက်အတွင်းမှုချုပ်ဖွန်ဇာလီမလန်ဘိုဂူဂါတို့ရဲ့မိမောင်းထုတ်ပြချက်တွေထင်ဟပေါ်လွင်လာတွေ့ရပါတယ် WLB ခေါ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနှီးပေါင်းစုံအကြမ်းဖက်မှုများရက်တံပြဖို့ဆိုတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံရှိပြည်ပခန့်ဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေမှာမြို့ပြများပေါ်ကျန်းဖက်မှုတွေဖြစ်ပွားနေတဲ့အတွက်ကြောင့်စိုးရိမ်မကင်းဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။မွန်းနေလီကတော့ WLB ရဲ့ပဲ့ကန်ကော်မတီမူဝါဒရေးရာဦးဆောင်အဖွဲ့ဝင်တဦးဖြစ်ပါတယ်
။တကယ်ကျွန်တော်တို့မြန်မာနိုင်ငံကိုပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေအတိတ်ကအထူးသဖြင့်ဒီလိင်ပိုင်းဆိုင်ရာအကျန်းဖက်မှုပေါ့နော်ပြီးလို့ရှိရင်စိတ်ပိုင်းဆိုင်ရာတခြားရုပ်ပိုင်းဆိုင်ရာဒီအလုံးအကျန့်ဖက်ခံရတာကပိုပြီးတော့ဆက်ဆက်မှုရှိနေတာဒီအာကျမတို့ရဲ့ဗီဒီယိုစစ်ကြောင့်ဖြစ်တယ်ဆိုတဲ့ဟာပေါ့နော်အထူးသဖြင့်ဒီတိုင်းဒေသမှာဆိုလို့ရှိရင်အမျိုးသမီးတွေကမတရားကိုအကျန့်ဖက်ခံရတယ်ဒီအကျန့်ဖက်ခံရတာကဒီအပိုင်းဝိုင်းတာမကပေါ့နော်အင်တွေးအကျန့်ဖက်မှုဒီထက်ပိုပြီးတော့ဆူဆူဝါးဝါးဖြစ်တာကအစိုးရစစ်တပ်ပေါ့နော်ဒီစစ်တပ်ကနေပြုချင်းတဲ့အကြမ်းဖက်မှုကတော့ပိုဆူဆူဝါးဝါးဖြစ်နေတာပေါ့နော်ဒါကြောင့်မို့ကျမတို့နိုင်ငံရဲ့ဒီအမျိုးသမီးတွေခံစားနေရတဲ့နေပေါင်းများစွာခံစားနေရတဲ့ဒီလိုမျိုးဟိုဆူဆူဝါးဝါးအကြမ်းဖက်ခံရတဲ့ကိစ္စတွေလိမ်ပိုင်းဆိုင်ရာပြီးလို့ရှိရင်တချို့ဆိုလို့ရှိရင်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ပြီးတော့အသက်ခံရတဲ့အဆင့်အထိပေါ့နော်ရောက်နေတဲ့ဒီအမျိုးသမီးတွေရဲ့ဘဝလုံးချုံမှုရှိတဲ့ကိစ္စတွေကဒီစစ်ဆိုတဲ့အရာနဲ့ဆက်ဆက်မှုအများကြီးရှိနေတာပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ဒါကိုတိုက်တွန်းခြင်းဖြစ်ပါတယ
်ဒါအပြင်ခုလိုအမျိုးသမီးတွေပေါ်အကြမ်းဖက်မှုကျူးလွန်သူတွေကိုတက်ဆိုင်ရအာဏာပိုင်တွေကအရေးယူအပြစ်ပေးခြင်းမရှိတဲ့အကြောင်းလဲမွန်းနေလီကထောက်ပြပါတယ
်ကျွန်တော်တို့ရဲ့ဒီလင်းစစ်ကြီးငင်းချမ်းဖို့အတွက်ဒါဒီလမ်းရှာပြောလုံဆောင်ပေးဖို့လိုတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီတိုင်းရင်းသားအားတွေရဲ့တန်းတူညီမျှမှုပေါ့နော်အဲ့လိုမျိုးရှိမှသာဒီအမျိုးသမီးရဲ့ဘဝလုံခြုံမှုတွေကိုလည်းကိုကပြန်ပြီးတော့စူးစမ်းပြီးတော့လှုပ်ဆောင်ဖို့အတွက်အလားအလာအများကြီးရှိရဆိုတဲ့ကိစ္စတွေမြင်တယ်ပြီးလို့ရှိရင်ဒီအမျိုးသမီးတွေအကြမ်းဖက်ခံရတဲ့ကိစ္စတွေကိုကျူးလွန်တဲ့လူတွေကိုချီချီမိမိအရေးယူပေးဖို့ဥပမာဆိုလို့ရှိရင်ပြီးခဲ့တဲ့ အမှုကိစ္စမှာဆိုလို့ရှိရင်ကျူးလွန်တဲ့လူကိုထောင်ဒဏ်တနည်းအဲ့လိုမျိုးပဲချတဲ့ကိစ္စတွေဒါဆိုလို့ရှိရင်များသောအားဖြင့်အဲဒီလောက်လေးပဲအဲလုပ်မယ်ဆိုလို့ရှိရင်ဒါကျူးလွန်တဲ့လူတွေကိုပို့ပြီးတော့ကျူးလွန်အောင်ကြောက်အောင်မလုပ်တဲ့အပြင်ပေါ့နော်ဒါကတော့လူငင်းချမ်းသာခွင့်ပေးထားတဲ့အခြေအနေရှိနေတယ်ပေါ့နော်ဒါကြောင့်မို့ဒီကိစ္စတွေကိုကျူးလွန်တဲ့သူကိုတိကျမြင့်အရေးယူပေးဖို့နဲ့ကျူးလွန်ခွင့်ပေးထားတဲ့အရေးကိစ္စတွေကိုရပ်တန့်ကရပ်ပေးဖို့ပေါ့နော်ဒါကတော့အရေးကြီးရဲ့ပေါ့ဒါကြောင့်မို့အတရားဥပဒေစိုးမိုးမှုကလည်းအရေးကြီးရဲ့ဆိုတဲ့ကိစ္စပေါ့နော
်အလားတူပဲရှမ်းလူခွေးရေးမန်တိုင်းကလည်းရှမ်းပြည်နယ်မှာအပြစ်ရဆဲရေးလှုပ်ထားပေမဲ့မြမအစိုးရစစ်တပ်ကလင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဆက်လက်ကျူးလွန်နေတာတွေ့ရှိရတယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထိုင်းချေဆိုင်ကီအမျိုးသမီးများအစည်းအရုံးကတော့အနာကိုစားသိချင်းဆိုတဲ့ခေါင်းကြီးနဲ့ထိုင်းမြမနယ်စပ်ရှိဒုက္ခသည်စခန်းခွန်းတစ်ခုမှာအမျိုးသမီးများပေါ်လင်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်နေကြသူတွေဟာပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့အနေအထားမှာရှိနေပြီး2012ခုနဲ့2013ခုကြားစခန်းခွန်းကူမှာဖြစ်ပွားခဲ့တဲ့လိမ်ပိုင်းဆိုင်ရာနဲ့ကြားမှခွဲခြားအခြေခံတဲ့အမှုပေါင်း289မှုရှိခဲ့တာတွေ့ရတယ်လို့ဖော်ပြထားပါတယ်။ကီအမျိုးသမီးများအစည်းအဝေးရဲ့ပြောခွင့်ရနော်စီယိုဖော်ကအနာကိုစားသိချင်းဆိုတဲ့အမျိုးသမီးတွေခံနေရတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်။အနာကိုစ
ားသိချင်းဆိုတာဆိုလို့ချင်းတာကျွန်တော်တို့ဆိုလို့ချင်းတာအခုအချိန်ကံဖက်မှုခံရတဲ့အမျိုးသမီးများတရားမျှတမှုမရှိဘူးနောက်တော့သူတို့ဒုက္ခသည်စခန်းမှာလည်းအတန်းဖက်မှုခံရတဲ့အမျိုးသမီးတွေအားကို significant ထောက်ရတဲ့ဟာလေးကလည်းသူတို့အတွက်လည်းပြည့်ဝကလည်းမရှိဘူးနောက်တော့သူတို့အတွက်လည်းမတရားဘူးပေါ့နော်အဲ့ဒါကြောင့်မို့ဟိုကျွန်တော်တို့ဆိုလို့ရှိရင်ဆားအနာရရှိလို့ရှိရင်ပို့ပြီးနားတယ်သူတို့အတွက်လည်းအဲ့လိုမျိုးပဲသူတို့ခံစားရတဲ့ဟာလေးကလည်းစိတ်ကဟိုပျော်ရွှင်မှုမဖြစ်တဲ့အချိန်ပို့ပြီးနားရတယ်နောက်တော့နောက်ဆက်တွဲတွေလည်းအများကြီးသူတို့ခံစားရတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့အမျိုးသမီးစီရင်အဲ့ဒါကိုဆိုလို့ချင်တယ
်ခုလိုမြန်မာနိုင်ငံမှာအမျိုးသမီးများပေါ်အကြမ်းဖက်မှုတွေပပျောက်နိုင်ရေးတွေဆောင်ရွက်ရမှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကြီးမှာအပြတ်သားနိုင်ရရှိလိုက်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်မဲ့အစိုးရလက်ထက်မှာတော့အခြေအနေဟာလက်ရှိတဲ့အများကြီးကောင်းမွန်လာလိမ့်မယ်လို့အမျိုးသမီးရဲ့အဖွဲ့တွေကမျှော်လင့်ကြပါကြောင်းတင်ပြရင်းဒီဒရင်ပါရဲ့မြသူမိမြကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လလတန်စီစဉ်တင်ဆက်ပေးနေတဲ့မြို့သမီးကန္တာကိုနားဆင်ခဲ့ရတာပါရှင်ဒီစီစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးတော့ပြန်လဲထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်းနေတဲ့အချိန်တွင်တင်ဆက်ချင်ချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင်
အခုသတင်းပတ်ဆော်ပိုင်းတော်ကဆီးရီးယားတူရကီနယ်စပ်နားမှာရုရှားတပ်လေယာဉ်စီးကိုတူရကီဘက်ကပစ်ချလိုက်ပြီးတဲ့နောက်နှစ်ဖက်တင်းမာနေတဲ့ဆက်ဆံရေးကိုရှော့ချဖို့အီတလီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူးကကြိုးစားနေပါတယ်ကိုယ်နိုင်ငံနယ်နိမိတ်ကိုကာကွယ်ဖို့လှုပ်ဆောင်နေစမှာပဲတင်းမာမှုတွေရော့ချဖို့တူရကီအနေနဲ့ရုရှားနယ်ကမဟာမိတ်တွေနဲ့ပါလဲတွဲဆောင်ရွက်သွားမယ်လို့ Britain The Times သတင်းစာကအာဘော်ကန်နာမှာဝန်ကြီးချုပ်ဒါဗူဒါဂလူးကပြောဆိုထားပါတယ် IS တွေကိုတိုက်ခိုက်ဖို့ဟာထိတ်တန့်ရည်မှန်းချက်တစ်ခုဖြစ်တယ်လို့လည်းသူကဆိုပါတယ်လွန်ခဲ့တဲ့သတင်းပတ်တွင်မာလီမြို့တော်ဘမာကိုကဇင်ကန်ဟိုတယ်တစ်ခုကိုဝင်ရောက်တိုက်ခိုက်မှုနဲ့ဆက်ဆက်မှုရှိသူလို့ယူဆသူ2ဦးကိုမာလီအထူးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အဲဒီအကြမ်းဖက်တိုက်ခိုက်မှုအတွင်းလူပေါင်း19ဦးသေဆုံးခဲ့ပါတယ်။သူတို့တွေကိုအခုခါမှာစတင်စုံစမ်းစစ်ဆေးနေပြီးဘာကြောင့်အခုလိုတိုက်ခိုက်ခဲ့ရလဲဆိုတာကိုသိလာလိမ့်မယ်လို့ဒီကနေ့စစ်ဖက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့အဲဒီ2ဦးနဲ့အကြမ်းဖက်မှုဘယ်လိုဆက်နွယ်နေသလဲဆိုတာကိုတော့ပြောမထားပါဘူး။အခုလအတွင်းပါရီမြို့မှာကျမ်းဖတ်တိုက်ခိုက်မှုပြုလုပ်ခဲ့တဲ့အစွန်ရောက်တပ်ဖွဲ့တွေကိုနှိမ်နှင်းဖြိုခွဲသွားမှာဖြစ်တယ်လို့ပြင်သစ်သမ္မတ François Hollande ကဒီကနေ့ပြောဆိုလိုက်ပါတယ်။အဲဒီတိုက်ခိုက်မှုအတွင်းကွယ်လွန်သူတွေကိုရည်စူးပြီးကျင်းပတဲ့အခမ်းအနားမှာအခုလိုပြောကြားလိုက်တာပါ။ Paris Invalides အမျိုးသားအထိမ်းအမှတ်အစားအုပ်မှဒီအခမ်းအနားကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကောင်းအောင်ကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရင်မှုကကိုရိုင်းဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.33 လိုင်းဒိုမီတာ30နဲ့ kHz 935နဲ့လိုင်းဒိုမီတာ40 kHz 9430တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ကျမအနားလောက်ပါ
This program has come to you from the Voice of America, Washington.